Welcome to the Voice of America in Burmese.
ဒီမနက်ကနေငနအားလုံးဘေးအန္တရာယ်ပေါင်းကကင်းရှင်းကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရင်2012ခုနှစ်ဧပြီလ28ရက်ဗုဒ္ဓညဘက်စီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။စီစဉ်မှုကကျွန်တော်ကြော်ကြော်သိမ့်ပါ။ဒီစီစဉ်တွေကိုလိုင်းဒိုမီတာ31 32 52တို့ပြင်ဒုတိယနိုင်ဘက်မှာလှလမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ကနားဆင်ရမယ့်သတင်းတွေကတော့နိုင်ငံတော်မှာဆေးရနာသိမှုစန့်ကျင်ကောက်ွက်ပွဲတွေကိုနီလန်အမျိုးမျိုးနဲ့ဆက်လုပ်နေကြတဲ့အထက်စမ်းသစ်တဲ့ဤတွေနဲ့ပါလှုပ်လာနေကြတာတမူးနဲ့မြင်းကြံမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်တိုက်ခတ်ခဲ့ပြီးအခြေအနေတင်းမာနေတဲ့မင်းတပ်မှာတော့နှစ်ဖက်ဘယ်လိုများညှိနှိုင်းသဘောတူခဲ့ပါသလဲ။
ဒါတော့ဘောဒ်မထားတဲ့ဟာကျွန်တော်တို့ကလေးကြီးခုနှစ်ဦးပြန်ထောက်ပြေးတယ်သူတို့ဆီကပြိမိနေတဲ့သူဟာမှုနဲ့စစ်သားတချို့ကိုကျွန်တော်တို့ကအောက်ကိုပြန်ဆင်းဖို့လမ်းထွန်ပြေးတယ
်ဒီကြောင်ပြေဆုံးတဲ့အတူ CDM လုပ်နေသူတွေနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ထုတ်ပြန်ချက်အပေါ်တုံ့ပြန်ချက်တွေနဲ့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းပြောပြဖို့ရှိပါတယ်နောက်ပိုင်းမှာတော့လူလူနဲ့ကြံပါရေးမြမအရေးသုံးသက်ချက်နဲ့အားကစားသတင်းလွှာတွေကိုထုတ်လွှင့်မှုရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ခင်ဗျာ
မြန်မာစစ်ကောင်စီဘက်ကနိုင်ငံရေးအကျဉ်းသားအလုံးကိုလှုပ်မပေးမချင်းဆွေးနွေးစကားပြောဆိုတာတွေလုပ်မှာမဟုတ်ဘူးလို့ NUG အမျိုးသားညီညွတ်ရေးအစိုးရကအာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကိုတုံ့ပြန်လိုက်ပါတယ်။တမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိပြန်လွှတ်ပေးပြီးမှတွေ့ဆုံဆွေးနွေးနိုင်မယ်လို့ NUG ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းရဲ့ကြေညာချက်မှာပြောထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အာဆီယံဘက်ကတော့ဘလို့မှချက်မျိုးမှထွက်မလာသေးပါဘူး။စစ်အာဏာသိမ်းမှုကြောင့်ပေါ်ပေါက်နေတဲ့မြန်မာအကြက်အတဲကိုဖြေရှင်းပေးဖို့အာဆီယံအသင်းကကြိုးပမ်းနေတာဖြစ်ပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့ဖက်ပေါင်းစုံတွေ့ဆုံဆွေးနွေးဖို့တိုက်တွန်းနေတာပါမြန်မာအကြက်အတဲကိုဖြေရှင်းနိုင်ဖို့အတွက်အကြမ်းဖက်မှုတွေရပ်ပြီးတော့ဆွေးနွေးဖြေရှင်းဖို့အာဆီယံအထူးကိုယ်စားလှယ်တူခန့်ထားပြီးတော့မြန်မာပြည်ကိစ္စမှာဝင်ရောက်ညှိနှိုင်းဆောင်ရွက်ဖို့အချက်တွေပါတဲ့ဘုံသဘောထား၅ရပ်ကိုပြည်ခဲ့တဲ့အာဆီယံကောင်ဆောင်များအစည်းအဝေးမှာချမှတ်ခဲ့တာပါပေါ်ချုပ်မူကြီးမင်းအောင်လိုင်းကိုရိုင်းတက်ရောက်ခဲ့တဲ့မြန်မာအရေးအာဆီယံအစည်းအဝေးကဘုံသဘောတူညီချက်အရာထုတ်ပြန်လိုက်တဲ့အကြံပြုချက်တွေအပေါ်မှာမြန်မာနိုင်ငံရဲ့တည်ငြိမ်မှုအခြေအနေပေါ်မူတည်ပြီးတော့လက်ခံစဉ်းစားမယ်လို့မြန်မာစစ်ကောင်စီကတုံ့ပြန်ထားပါတယ်။အာဆီယံအနေနဲ့မြန်မာအရေးကိုဖြည့်ရှင်ပေးခြင်းနဲ့ဆိုရင်မြန်မာပြည်သူတွေကိုတရားဝင်ကိုစားပြုတဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့သာဆက်သွယ်ဆောင်ရွက်တင်တယ်လို့လည်း NUG ကပြောပါတယ်။ဒီလိုအချိန်မှာပဲစစ်ကောင်စီကအကြမ်းဖက်နှိမ်နေတဲ့ကြားကနိုင်ငံအနှံ့ဆန္ဒပြပွဲတွေလည်းပုံစံမျိုးစုံနဲ့ပေါ်ပေါက်နေစေပါနေ့စဉ်ချစ်တဲ့ဆန္ဒပြတဲ့မန္တလေးမြို့ကတပိတ်စစ်ကြောင်းတွေကိုစစ်ကောင်စီတပ်တွေကအင်အားသုံးဖြိုခွဲပြီးတော့အဖမ်းဆီးတချို့လည်းရှိခဲ့ပါတယ်နိုင်ငံအထက်ပိုင်းမြစ်ကြီးနားကနေအောက်ပိုင်းတဝဲမြို့ရာမကနိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းကမြို့ဝါတွေမှာလည်းပြည်သူတွေကနေမျိုးစုံနဲ့ဆန္ဒထုတ်ပေါ်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆန္ဒပြမှုတွေကိုလုံခြုံရေးတပ်တွေကအကြမ်းဖက်နေနေရမှာဒီကနေ့ထိဆိုရင်လူ955ဦးသေဆုံးခဲ့ရဲဆိုတော့ AAPP မြန်မာနိုင်ငံရဲ့အကျဉ်းသားများကိုကြီးစောင့်ရှောက်ရေးစီရင်နေပတ်သက်လို့တည်ဆင်းဟာမမှန်ကန်ပဲဖောင်းပွားနေတယ်လို့မြန်မာစစ်ကောင်စီကကြေညာပြောဆိုပါတယ်တကယ်တမ်းသေဆုံးသူက140ဖြစ်ပြီးတော့သူတို့တဦးချင်းရဲ့မှုခင်ဖြစ်ရတွေကိုအသေးစိတ်မှတ်တမ်းယူထားတယ်လို့လည်းမြန်မာစစ်ကောင်စီကကြေညာပါတယ်APP ရဲ့စီရင်ဖော်ပြချက်ဟာ Facebook လူမှုကွန်ရက်ကရတဲ့အချက်အလက်တွေနဲ့မမှန်မကန်ပြောဆိုမှုတွေကိုကိုးကားထားတယ်လို့လည်းဆိုပါတယ်။ APP ပြောခွင့်ရသူကတော့သူတို့စီရင်ဟာမိသားစုဝင်တွေရဲ့တည်ပြုချက်ရက်ွက်ကျေးရွာရဲ့အတည်ပြုချက်တွေနဲ့ကပ်ယူထားတာဖြစ်တယ်လို့တည်ဆုံးသူတဦးချင်းရဲ့ဖြစ်ရမှတ်တမ်းတွေကိုလည်းပြုစုထားတယ်လို့ဆိုပါတယ်။ဒါအပြင်ဗီဒီယိုဓာတ်ပုံတက်တဲ့အထောက်အထားတွေပါရှိတယ်လို့ပြောပါတယ်။ဥပမာအားဖြင့်ဒဝဲမြို့ကတည်ဆုံသူကိုကျော်မင်းလက်အမှုဆိုရင်စစ်ကောင်စီတင်းမှုတေကင်းနဲ့မှာစိုက်ကဲမောက်လို့ဥကောင်းကိုပြင်းထန်စွာတရားရတယ်လို့ဖော်ပြပေမဲ့ဒီဖြစ်ရမှာစစ်တပ်ကပြစ်ခတ်လိုက်တာကိုဗီဒီယိုမှတ်တမ်းတွေကကဘာတိဖြစ်တယ်လို့လည်း AAPP ပြောခွင့်ရသူက VOA ကိုပြောပါတယ်။မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့မန္တလေးဆန္ဒပြပွဲမှာတည်ဆုံသူမကျဲစင်းနေပြည်တော်ဆန္ဒပြပွဲမှာတည်ဆုံသူမတက်တွက်ခိုင်းတို့အပါအဝင်တချို့ဟာဆန္ဒပြသူအချင်းချင်းကြားပြစ်ခတ်လို့တည်ဆုံတာလို့လည်းဖော်ပြပါတယ်။ဒါအပြင်တိတ်ဆုံးသူတချို့ဟာနှလုံးရောဂါမျိုးမူလအခံရောဂါကိုဗစ်လိုကာယရောဂါကြောင့်တိတ်ဆုံးသူတွေဖြစ်တယ်လို့လည်းမြန်မာစစ်ကောင်စီကကြေညာပါတယ်။ AAPP နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရဲ့အသင်းဟာတင်းဖွဲ့ဥပဒေအရတရားဝင်မှတ်ပုံတင်ထားခြင်းမရှိတဲ့အပြင်အခုလိုမမှန်မကန်ထုတ်ပြန်မှုတွေအပေါ်မှာစုံစမ်းအရေးယူသွားမယ်လို့လည်းမြန်မာစစ်ကောင်စီကကြေညာထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်စစ်အုပ်ချုပ်မှုဆန့်ကျင်ရေးဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပစ်ခတ်နေနေလို့လူ955ဦးသေဆုံးခဲ့တယ်လို့ AAPP ကထုတ်ပြန်ထားပါတယ်။ မြန်မာနိုင်ငံမှာဆန္ဒပြပွဲတွေအပေါ်အကြမ်းဖက်နေနေနေတာကိုတုံ့ပြန်တဲ့အနေနဲ့စစ်အုပ်ချုပ်ရေးကောင်စီပိုင်းရင်နာတဲ့တဘာဝတန်ခွေတူဖော်ရေးစွန့်ရင်ကုမ္ပဏီတွေရဲ့ဝင်ငွေတွေကိုပိတ်ဆို့လာတဲ့အပအဝင်အရေးယူမှုတွေထပ်ပြီးတော့ပြဌာန်းဖို့ပါတီကြီးနှစ်စလုံးကအထက်လွှတ်တော်အမတ်တစုကအမေရိကန်အစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီမိုကရက်အထက်လွှတ်တော်အမတ် Jeff Merkley Republican အထက်လွှတ်တော်အမတ် Marco Rubio နဲ့တခြားလွှတ်တော်အမတ်လေးဦးကနိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့ဘာနာရေးဝန်ကြီး Janet Yellen စီစာပို့ပြီးတော့စစ်အုပ်ချုပ်ရေးကောင်စီကိုအရေးယူဖို့တိုက်တွန်းခဲ့တာပါမြန်မာစစ်တပ်ကလူသားစုပေါ်ကျူးလွန်တဲ့အရာစုမှုတွေတိုးပြီးတော့ကျူးလွန်နေချိန်မှာမြန်မာပြည်သူတွေရဲ့မပြီးပြတ်သေးတဲ့ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံရေးနေလာအသစ်တွေရှာဖို့ American အစိုးရကိုအထက်လွှတ်တော်အမတ်တွေကတိုက်တွန်းထားပါတယ်မြမရေနံတဲ့တဘာဝတန်ခွေလုပ်ငန်းအတွက်အမေရိကန်ပြည်ထောင်စု Chevron စွန့်အင်ကုမ္ပဏီဒါမှမဟုတ် MOGE တို့ကနေငွေကြေးတွေထည့်ဝင်နေတာမျိုးအပါဝင်ပြစ်မှတ်ထားအရေးယူခံထားရတဲ့စစ်တပ်ခေါင်းဆောင်တွေအတွက်အမျက်အစွန်ရစေမဲ့ငွေကြေးပံ့ပိုးမှုမျိုးတွေကိုရပ်ဆိုင်ဖို့အထက်လွှတ်တော်အမတ်တွေကတောင်းဆိုပါတယ် Chevron ကုမ္ပဏီက 28.3 ခိုင်နှုန်းငွေကြေးထည့်ဝင်ထားတဲ့ရတနာတန်ခွေတူဖော်ရေးမှာ MOGE ကုမ္ပဏီကဖက်ဆက်လုပ်ကိုင်နေပါတယ်အရတာအစိုးရကောင်းဆောင်တွေကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ကြတဲ့က Chevron နဲ့ပြင်သစ် Total ကုမ္ပဏီတို့ကိုမြန်မာနိုင်ငံမှာစီးပွားရေးမလုပ်ဖို့လှုပ်ခွင့်ရအဖွဲ့တွေကတောင်းဆိုနေပါတယ်။ရေနံနဲ့တဘာဝတန်ခွေသူ့ဖော်ရေးလုပ်ငန်းကနေစစ်တပ်ကောင်းဆောင်တွေအတွက်နှစ်စဉ်ဒေါ်လာတန်1100ရနေတယ်လို့လည်းအထက်လွှတ်တော်အမတ်တွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့အချက်အသေးတွေကြောင့်ဒီနှစ်မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကတစ်ဆယ်ရာခိုင်နှုန်းလောက်ကျဆင်းသွားမယ်လို့အာရှဖွံ့ဖြိုးတိုးတက်မှုဘဏ် ADB ကခန့်မှန်းပါတယ်။မနှစ်2029တုန်းကတော့မြန်မာစီးပွားရေးအထင်အထင်တိုးတက်ခဲ့ပြီးတော့3.3ရာခိုင်နှုန်းရှိခဲ့ပါတယ်။ဒေသရင်းစီးပွားရေးတိုးတက်မှုဟာပြည်တွင်းပိုကူးဆက်မှုကာကွယ်ဆေးထိုးနှံနိုင်တဲ့နှုန်းနဲ့ကမ္ဘာစီးပွားရေးပြန်လည်နှလန်ထူမှုကနေဘလို့အကျိုးအမြတ်ရနိုင်မလဲဆိုတဲ့အပေါ်မူတည်နေတယ်လို့လည်း ADB ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာခန့်မှန်းထားတာဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်သူနေစဉ်သိမ်းချီရှိနေတဲ့အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းပိုကိုးသူ3,600ကျော်ရှိပြီးတော့သေဆုံးသူက3,300ကျော်ပါတယ်။ကိုဗစ်ကြောင့်သေဆုံးသူစုစုပေါင်းက2,000ကျော်သွားပြီလို့အိန္ဒိယကျန်းမာရေးဌာနကပြောပါတယ်။သေဆုံးသူများလို့တဲ့အတွက်တချို့ပို့လဲမနိုင်မနှင်းဖြစ်နေပြီးတချို့မျိုးတွေမှာတော့ကာယနာကွင်းတွေထဲမှာတင်အလောင်းတွေကိုမိရှို့နေကြတာပါ
We came here at around 7:00 in the morning
မနေ့ခုနှစ်လိုက်ကလေးကဒီကိုရောက်နေတာပါကျွန်တော်နောက်မှာအလောင်း2လောင်း3လောင်းလောက်ပါတဲ့လူနာသင်က15စီလောက်ရှိနေပါသေးတယ်ဟိုမှာမြင်နေရတဲ့လူနာသင်ရင်8စီဆိုရင်မနေ့ညကလေးကစောင့်နေရတယ်လို့ကြားပါတယ်လို့လူသေးအလောင်းတွေလပ်ပေါ်တဲ့သူတယောက်ကပြောသွားတာပါအိန္ဒိယမှာသေဆုံးသူအရေးအတွက်တိထက်များနိုင်တယ်လို့လည်းကြွမ်းကျင်သူတွေကယုံကြည်နေပါတယ်ခုလက်ရှိချိန်ထိဆိုရင်အိန္ဒိယမှာပိုကိုသူက18တန်းနီးပါးထိရောက်နေပါပြီ။ပြီးခဲ့တဲ့တပတ်လုံးနေ့စဉ်သေဆုံးသူက2000ကျော်ပါတယ်။လူဦးရေတန်ပေါင်း1400နီးပါးရှိတဲ့အိန္ဒိယပြည်သူတွေကြားပိုကိုဆက်မှုမြင့်တက်နေတဲ့အတွက်ကျန်းမာရေးစနစ်ကြီးတစ်ခုလုံးပြိုလဲမတက်ဖြစ်နေတာကြောင့်ကမ္ဘာနိုင်ငံတချို့ကကျန်းမာရေးပစ္စည်းကိရိယာတွေကိုပေးပို့လူဒါနေကြတာပါ။တချို့ပြည်နယ်တွေမှာကျင်းပတဲ့ဟိန္ဒူဘာသာရေးပွဲတော်နဲ့နိုင်ငံရေးပွဲတွေမှာလူတွေစုဝေးခဲ့ကြတဲ့အတွက်အခုလိုမျှော်လင့်မထားတဲ့နှုန်းနဲ့ပိုကိုဆက်နေတာလို့လည်းကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပေါ်ဒူနေညပိုင်း VOA American တန်ရဲ့ခြေထဲရောက်နိုင်ငံတကာသတင်းတွေကိုဆက်ကြောပြနေပါတယ်။ဂျပန်အနေနဲ့ဖူကူရှိမားနျူကလ িয়ার ဆက်ရုံကရေကျိုးစွန့်ထုတ်မှုအစီအစဉ်ကိုပယ်ဖျက်သင့်တယ်လို့တရုတ်နိုင်ငံဘက်ကဒီနေ့ပြင်းပြင်းထန်ထန်ပြောလိုက်ပါတယ်။ဂျပန်နျူကလ িয়ার ဆက်ရုံဟောင်းရဲ့ရေကျိုးစွန့်ထုတ်မှုပေါ်အင်တာနက် Twitter ကနေသူဝေဖန်ခဲ့တာကိုဂျပန်ဘက်ကကန့်ကွက်ခဲ့မဲ့အစားဒီလုပ်ရက်အတွက်တောင်ပြန်တောင်းတောင်းပန်သင့်တယ်လို့တရုတ်နိုင်ငံကြေးဝန်ကြီးဌာနပြောခွင့်ရသူစောင်းလီကျန်းကပြောသွားပါတယ
်။ဂျိန်းနီ提到的我是否会删帖并道歉。
ကျွန်တော်အနေနဲ့ဒီ Twitter ကနေတင်ထားတာကိုပြန်ဖြတ်ပေးပြီးတောင်းပန်ဖို့အစီအစဉ်ရှိလားလို့မေးလာတော့ခင်ဗျားလည်းသတိပြုမိမယ်ထင်ပါတယ်။ဒီပုံကိုကျွန်တော်စာမျက်နှာထိတ်ဆုံးပါကိုအသေးချာတင်ထားတာပါ။ဒီပုံကပြည်သူတွေရဲ့ဆန္ဒနဲ့တရားမျှတမှုငန့်လင့်နေတာကိုရောင်ပြန်ဟတ်နေပါတယ်။တကယ်တော့ဂျပန်ဆိုရအနေနဲ့ဒါဒီမှားယွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုပြန်ရုပ်ပြီးပြန်တောင်းပန်တင်တာပါလို့ပြောသွားတာပါနျူကလ িয়ার စွန့်ပစ်တဲ့ရေစိုးတွေပင်လယ်ထဲထွက်လာပုံကိုထင်ရှားတဲ့ကနာဂါဝါဒေတာကလှိုင်းလုံးကြီးတွေပုံနဲ့
ကွန်ပျူတာနည်းပညာမှာဖန်တီးထားပုံတွေကိုတရုတ်ပြောခွင့်ရသူကတနေ့တွင်လာနေတုန်းကအင်တာနက်ထွတ်တာကနေတင်ခဲ့တာပါဂျပန်နိုင်ငံရဲ့ဝန်ကြီးတိုရှိမစ်ဆုမိုတဂီကဒီထွတ်တာပုံတွေပြန်ဖြုတ်ချပေးဖို့တန်တပည့်လမ်းကြောင်းကနေနောက်တစ်နေ့အင်ကာနေ့မှာပဲပြင်းပြင်းထန်ထန်တောင်းဆိုခဲ့ပါတယ်ခင်ဗျာတောင်ကိုရီးယားပိုင် Samsung ရက်စစ်ပစ္စည်းကုမ္ပဏီပိုင်ရှင်ကြီးရဲ့အမွေအတွက်ဘီလီယံတွေနဲ့ချီတဲ့အခွန်ပမာဏကြီးကြီးမားမားပေးဆောင်သွားမယ်လို့မိသားစုဝင်တွေကဆိုပါတယ် Samsung ကုမ္ပဏီကြီးဥက္ကဋ္ဌလီကွန်ဟီကွယ်လွန်ပြီးထားခဲ့တဲ့အမွေကိုဆက်ခံမဲ့ဒီမိသားစုဝင်တွေကတောင်ကိုရီးယားသမိုင်းမှာအကြီးမားဆုံးအခွန်ဖြစ်ဒေါ်လာ 10.8 ဘီလီယံပေးဆောင်သွားမယ်လို့ပြောလိုက်ပါတယ်ချမ်းသာကျော်ဝလွန်တဲ့ဒီ Samsung ကုမ္ပဏီရဲ့ဥက္ကဋ္ဌအောက်တိုဘာလမှာကွယ်လွန်ပြီးကုမ္ပဏီမှာအမေရိကန်ဒေါ်လာခန့်မှန်းခြေ23ဘီလီယံကျော်ကျန်ရှိခဲ့ပါတယ်။သူ့ဇနီးနဲ့ကလေး3ယောက်ပါတဲ့ဒီမီတာစုဝင်တွေကအခုလိုကြီးမားတဲ့အခွန်ပမာဏကို5နှစ်အတွင်း6ချိန်အတုပ်လိုက်ပေးသွင်းသွားဖို့ရှိရမှာအခုပထမဆုံးအတုပ်ကိုဒီလာထဲမှာပေးဆောင်သွားမယ်လို့ဆိုပါတယ်။အခုလိုခွန်ပေးဆောင်ရမှာမီတာစုကပဲစီမံခန့်ခွဲတဲ့ဒီ CY ကုမ္ပဏီကြီးပိုင်အစုရှယ်ယာတွေကိုအသုံးပြုသွားလိမ့်မယ်လို့လည်းအများကယူဆထားကြပါတယ်ခင်ဗျာ EU ဥရောပသမဂ္ဂအနေနဲ့ဒီထိန်နှုတ်ထွက်ပြီးကာလအတွက်ကုန်သွယ်ဆိုင်ရာသဘောတူချက်တစ်ခုကိုဒီနေ့ပြဋ္ဌာန်းလိုက်ပါပြီဒီကုန်သွယ်သဘောတူချက်ကိုဥရောပပါလီမန်မှာထောက်ခံမဲ660ကန့်ကွက်မဲ9မဲမဲမပေးသူ32ဦးနဲ့အပြတ်သက်ထောက်ခံပေးခဲ့ကြတာပါဒီထိန်နဲ့ကြံခဲ့တဲ့ဥရောပသမဂ္ဂဖွဲ့ဝင်28နိုင်ငံကြားနှစ်တွေနဲ့ချီကြားခဲ့တဲ့ညှိနှိုင်းဆွေးနွေးမှုလုပ်ငန်းစဉ်ရဲ့နောက်ဆုံးအဆင့်အဖြစ်အခုလိုမဲခွဲဆုံးဖြတ်ခဲ့ကြတာပါဥရောပကောင်စီဥက္ကဋ္ဌ Charles Michael ကလည်းဒီနေ့မဲခွဲဆုံးဖြတ်မှုကိုကြိုဆိုလိုက်ပြီးဒါကဥရောပသမဂ္ဂနဲ့ဒီတိန်80ဆက်ဆံရေးအတွက်ကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်ပြီးခေတ်သစ်အတွက်လမ်းဖွင့်ပေးလိုက်တာလည်းဖြစ်ပါတယ်လို့သုံးနှုန်းပြောဆိုလိုက်ပါတယ်ဒီသဘောတူချက်မတိုင်ခင်ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးဒီနှစ်ဖက်ကုန်သွယ်ရေးသဘောတူချက်တွေကိုတစ်ခုချင်းအခြေအနေတွေလိုက်အောက်မှာညှိနှိုင်းဆောင်ရွက်လာခဲ့ကြရပါတယ်1993ခုနှစ်ကတည်းကဥရောပသမဂ္ဂ EU ရဲ့အဓိကအဖွဲ့ဝင်ဖြစ်တဲ့ဗြိတိန်နှုတ်ထွက်ဖို့လုပ်ငန်းစဉ်က2016ခုနှစ်ဗြိတိန်လူထုဆန္ဒခံပွဲကနေစတင်လိုက်တာဖြစ်ပြီးနှုတ်ထွက်ဖို့အချိန်ချင်းရှေ့ဆိုင်ခဲ့ရကပြီးခဲ့တဲ့2020ခုနှစ်ဇန်နဝါရီလကြာမှတရားဝင်နှုတ်ထွက်နိုင်ခဲ့တာပါခင်ဗျာအီတလီကျန်းဖက်အဖွဲ့တက်မာနီရဲ့အဖွဲ့ဝင်ဟောင်း9ဦးကိုပြင်သစ်ရဲတွေကဒီနေ့ဖမ်းဆီးလိုက်ပြီးလို့ပြင်သစ်သမ္မတနန်တော်ကဆိုပါတယ်1980နဲ့1980ခုနှစ်တွေအတွင်းအီတလီပြည်တွင်းအကြမ်းဖက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တဲ့လဝဲဆွေးရောက်ဒီတပ်မဏီဖွဲ့ဝင်တွေကိုအီတလီဘက်ကအကြမ်းဖက်မှုနဲ့ဝရမ်းထုတ်ပြီးဒီနေ့မနက်မှာဖမ်းဆီးခဲ့တာပါလို့ပြင်သစ်သမ္မတနန်တော်ညင်ညာချက်ထဲမှာဖော်ပြလိုက်ပါတယ်။နောက်ထပ်ကြံနေသေးတဲ့3ဦးကိုတော့အိမ်တွေမှာမတွေ့ခဲ့တာမို့ပြင်သစ်ရဲတွေကဆက်လက်ရှာဖွေနေပါတယ်လို့လည်းဒီညင်ညာချက်ထဲမှာဆက်ဖော်ပြထားပါတယ်။အခုညင်ညာချက်ထဲမှာပဲအီတလီဆိုရဘက်ကဖမ်းပေးဖို့တောင်းဆိုမှု10ခုအတွက်ပြင်သစ်ဆိုရရှေ့နေတွေကိုဆက်သွယ်လာပြီးမှအခုလိုပူပေါင်းဆောင်ရွက်ခဲ့တာကအရေးပါပြီးရှေ့မှာပိုပြင်းထန်တဲ့ရာဇဝတ်မှုကြီးတွေကိုအလေးပေးလှုပ်ဆောင်ဖို့လည်းဥတည်သွားစေလိမ့်မယ်လို့ဆိုပါတယ်။တကယ်တော့အီတလီဆိုရဘက်ကနေဖမ်းပေးဖို့ကနဦးတွေကတောင်းဆိုထားခဲ့သူအရေးအတွက်ကအယောက်200အထိရှိခဲ့တယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုနားလောင်နေကိုဝင်းမင်းတို့ပြောပြသွားတာပါအခုဆက်ပြီးသတင်းပေးပို့ချက်တွေထုတ်လွှင့်ပါမယ်ရင်းဆုံးနိုင်ငံတော်ဝန်ဒီကနေ့ဘလူနီလန်တွေနဲ့ဆန္ဒပြခဲ့ကြတယ်ကြည့်ရအောင်ပါဆီယနာဒိနာရပ်ပေါင်း80ကြော်ကြာလာချိန်အထိအကြံဖက်ဖြိုခွဲခံရမှုအမျိုးမျိုးအကြားအာနာရှင်စနစ်ကိုလူလူကရရနီးနဲ့ဆန့်ကျင်နေကြဆဲပါပဲဒီကနေ့မှလည်းရန်ကုန်မန္တလေးနဲ့တဝယ်မြို့တွေမှာအာနာရှင်ဆန့်ကျင်ရေးတပိတ်စစ်ကြောင်းတွေဟာစစ်တပ်နဲ့ရဲကိုရှောင်ပြီးမျိုးဥတော်လန်ရေးဆင်နေကြပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုမတ်စုမုံကပြောပြပါမယ်ခင်ဗျာ
ရန်ကုန်မြို့ရဲ့လမ်းမတွေပေါ်မှာစစ်ကောင်စီလက်အောက်ခံတပ်တွေကင်းလှည့်တာနဲ့အာဏာရှင်ဆန့်ကျင်ဆန္ဒပြနေတဲ့သူတွေကိုလက်နက်ကင်ပြီး6လက်ဖမ်းဆီးတာတွေရှိနေလို့လူငယ်တွေဟာပုံစံမျိုးစုံဖန်တီးပြီးဆန္ဒပြနေကြပါတယ်။ဒီကနေ့မှလည်းမျိုးရင်းလှည့်လည်သွာလာနေတဲ့ YBS ရင်းနေပေါ်မှာအာဏာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ကားတစ်စင်းကို လူငယ်၁၀ဦးလောက်ဦးဆောင်ပြီးတော့ကားရှစ်စီးပေါ်မှာဆန္ဒပြတပိတ်ကိုအောင်အောင်မြင်မြင်ပြုလုပ်နိုင်ခဲ့တယ်လို့ဦးဆောင်ပါဝင်သူလူငယ်တဦးက VOA ကိုပြောပြပါဗျာ။ဒီန
ေ့ကျွန်တော်တို့လုပ်တဲ့အဓိကအခြေရချက်ကရန်ကုန်ရဲ့တပိတ်ကဘယ်တော့မှနားမတော်ဘူး။တနည်းတို့တမျိုးမယူအောင်လို့ကျွန်တော်တို့လူငယ်တွေ creative ဖြစ်ဖြစ်နဲ့လုပ်ခဲ့ပေါ့နော်။ပြီးတော့ကျွန်တော်တို့ဒီဆန္ဒပြရဲ့နေရာမှာလည်းအတက်အန်နေရဲ့ကိရှိရေးဆိုတဲ့ဒီ safety first ပေါ့နော်။အဲ့ဒါကိုလည်းကျွန်တော်တို့ရှေ့ရှုလဲဆိုတော့ bus ကားပေါ်မှာလုပ်တဲ့ဟာကဟို creative ဖြစ်တယ်ကျွန်တော်တို့တွေလည်း safe ဖြစ်မယ်လို့ယူဆတဲ့အတွက်ကိုကျွန်တော်တို့က bus ကားပေါ်မှာလုပ်တဲ့ movement တွေကိုဒီနေ့ရွေးချယ်လိုက်တယ်ပေါ့နော်။ကျွန်တော်တို့လုပ်ခဲ့တဲ့ပုံစံအရတော့ကျွန်တော်ထိုင်နဲ့ထိုင်ကုန်ဒီလူထိုင်နဲ့ထိုင်ကုန်ဒီမှာကျွန်တော်တို့ market ban ကို permanent ဖြစ်တဲ့ဟာမျိုးပြန်ထည့်လို့မရတဲ့ဟာမျိုးနဲ့ဒီမှန်နေမှာရေးတဲ့ခုံနေမှာပေါ့နော်ဒီကျွေးကြော်ရာနဲ့ပတ်သက်တဲ့စာရင်းကျွန်တော်တို့ရှိခဲ့တယ်ပြီးတော့ကျွန်တော်တို့တတ်မှတ်ထားတဲ့နေရာရောက်ပြီဆိုလို့ရှိရင်ဒီ democracy ရရှိရေးပေါ့ဒီတော့ဘုံအောင်မျိုးဆိုတဲ့ဟာမျိုးကျွန်တော်တို့အတူတူအော်ကြတယ်ဟိုကဘောကပါလာတဲ့ဒီမိုကရေစီလိုလားတဲ့လူတွေကလည်းအတူတူကျွန်တော်တို့နဲ့ပူးပေါင်းပြီးအော်ပေးကြရတယ်ပေါ့နော်။
ကျောင်းသားသမဂ္ဂတပိတ်စစ်ကြောင်းနေအားကောင်းတဲ့မန္တလေးဘက်မှာလည်းဒီကနေ့မှာအာနာရှင်စန့်ကျင်ရေးဆန္ဒပြတပိတ်တွေခြိတက်ဆင်နွှဲနိုင်ခဲ့ပါတယ်။ဆန္ဒပြတပိတ်ဖြိုခွင်းခံရလို့လူငယ်တချို့ဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဥဆောင်ပါဝင်သူလူငယ်တဦးကဒီကနေ့တပိတ်စစ်ကြောင်းဟာအောင်မြင်ခဲ့တယ်လို့ပြောပါတယ်
။မနက်ကတော့ဒီတက္ကသစစ်ကြောင်းရဲ့ဒီထွေတပိတ်တပောင်စစ်ကြောင်းရဲ့ဟိုပေါင်းပြီးတော့နေ့လျာတော့ခက်ကြရတယ်လေ။ဒါနဲ့အခုဆန်းရတာကတော့ဒီရနာအောင်တက္ကသိုလ်စစ်ကြောင်းလို့ပြောရမယ်အဲ့ဒီစစ်ကြောင်းကလည်းဖုန်းဆက်ကြရပါတော့အဲ့ဒီစစ်ကြောင်းဥဆောင်နေတဲ့ကျောင်းသားကိုဖုန်းဆက်ကြရမဟုတ်ဘူးလို့ပြောတယ်စစ်ကြောင်းတွေကတော့ပုံမှန်အောင်မြင်စွာထွက်နိုင်နေရဲ့ဟုတ
်တနင်္လာရီတိုင်းတဝဲမြို့မှာလည်းပြီးခဲ့တဲ့တပတ်လောက်ကနေစပြီးစစ်အုပ်ချုပ်ရေးကောင်စီကလက်နက်ကင်တပ်ဖွဲ့တွေအင်အားတိုးပြီးတော့အိမ်စည်းကားတွေနဲ့နောက်ယူနီဖောင်းမဝတ်ထားတဲ့အရက်ဝတ်တွေနဲ့အချိန်ပြည့်နှီးပါရက်ွက်လမ်းတွေထဲမှာလှည့်လည်စောင့်ကြည့်နေတာမျိုးတွေရှိလာတာကြောင့်ဆန္ဒပြပွဲတွေကိုအချိန်နေရာတွေပြောင်းပြီးစူးစမ်းချီတက်နေကြရတယ်လို့ဆန္ဒပြပွဲတွေမှာအမြဲပါဝင်နေသူတဦးက VOA ကိုပြောပြပါဗျာ။
ဒါနဲ့အာရုံဦးတပိတ်တွေထွက်ကြတယ်။ဒီနေ့နေ့လယ်နဲ့နေ့ကင်းနဲ့ညနေပိုင်းမှာတော့မရှိပါဘူး။ပြီးခဲ့တဲ့အပတ်လောက်ကနေစပြီးတော့ဗောနော်။ဒီကရက်ပါလကနေစပြီးတော့ fancy တွေဖြူခွဲတွေတော်ကိုများလာတယ်ပြီးတော့ဟိုစကြောင်းတွေထွက်နေတယ်အမကန်ဒီရက်ွက်တွေအဲအထိသူတို့ဝင်လာပြီးတော့မနေ့စောစောပိုင်းကနေစပြီးတော့ညနေလောက်အထိသူတို့ဒီ figo လို့ကားတွေနဲ့ဒီနောက်မှာ uniform ပြီးဝတ်တဲ့နေ့တွေလည်းရှိတယ်ဒီတာမန်အရက်သားလို့ဒီဝတ်ဆင်လာပြီးတော့ AC ကားတွေနဲ့ဒီရက်ွက်တွေဒီရက်ွက်တွေကလှည့်လည်ပြီးတော့သွားနေတာလေးပဲရှိတယ်။ဟောကင်းတို့ဆိုလိုတာသူတို့ဟိုတပိတ်စစ်ကြောင်းရှိတယ်တပိတ်စစ်ကြောင်းထွက်တဲ့ရက်ွက်တွေရက်ွက်တွေအဲမှာသူတို့ကလုံခြုံရေးဒီမနေ့ကနေ့ကညနေလောက်ထိဒီဒီလိုမျိုးဟိုလုံခြုံရေးယူပြီးတော့ပတ်တရားလှည့်နေတာလေးအခုရပိုင်းအခုပြီးခဲ့တဲ့ပတ်လောက်ကနေစပြီးတော့ခက်ဆစ်ဆိတ်လှုပ်လာတာရှိတယ်
။ပြည်သူတွေဘက်ကအာဏာရှင်စနစ်နဲ့အုပ်ချုပ်တာကိုလက်မခံနိုင်လို့ရရနီးလန်းနေတဲ့ကန့်ကွက်ဆန့်ကျင်နေသူတွေကိုနှီးမျိုးစုံနဲ့ဖိနှိပ်မှုတွေကတော့ဒီကနေ့အချိန်အထိရှိနေတာပါ။ပြည်သူတွေရဲ့အခြေခံရပိုင်ခွင့်တွေနေ့နာဆုံးရှုံးနေရတဲ့အထက်ကနေအကန့်အသတ်နဲ့ဖွင့်ပေးထားတဲ့အင်တာနက်လိုင်းတွေကိုအချိန်တတ်မှတ်ပြီးတော့ပိတ်ပင်ထားတာတွေကိုပြန်ဖွင့်ပေးခဲ့ပါတယ်။ဒါပေမဲ့အင်တာနက်ကန့်သတ်မှုတွေရှိနေသေးလို့လူတိုင်းသတင်းမှန်ရရှိရေးကတော့နှောင့်နှေးနေဆဲဖြစ်ပါတယ်။ဆရာနာသိမ့်လိုက်တာ၃လနီးပါးရှိလာတဲ့အချိန်အထိအာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေကတော့အကြမ်းဖက်ဖိနှိပ်မှုတွေကြားမှာဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်ရှင်။
နိုင်ငံတော်ကဒီကနေ့ဆန္ဒပြပွဲတွေအကြောင်းနားဆင်ရပြီးတဲ့နောက်တမူးနဲ့မြင်းကြံဘက်ကအခြေအနေဆက်ပါမယ်။စကိုင်းတိုင်းတမူးမြို့မှာမင်းညာကစစ်တပ်နဲ့ဒေသခံတွေအကြားအပြန်အလှန်ပြစ်ခတ်ကြတာကြောင့် CDM လှုပ်ရှားမှုမှာပါဝင်တဲ့စစ်သားတဦးသေဆုံးခဲ့ရပါတယ်။အလားတူမြင်းကြံမြို့ဤမှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်ပြစ်ခတ်ခဲ့ကြပါတယ်။ဒီအကြောင်းမန္တလေးကလာတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်ခင်ဗျာ။
မနေ့ဧပြီလ28ရက်နေ့ညပိုင်းကတမူးမြို့လုံခြုံရေးအဖွဲ့နဲ့စစ်တပ်တို့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တာမှာ CDM လုပ်ပြီးတမူးမြို့လုံခြုံရေးတပ်ဖွဲ့နဲ့ပူးပေါင်းထားတဲ့စစ်သားတဦးကိုစစ်တပ်ကဖမ်းဆီးသွားပြီးတတ်လိုက်တယ်လို့တမူးမြို့လုံခြုံရေးတပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ်
ဟုတ်ကဲ့ကျွန်တော်မနေ့ကစစ်ကောင်စီဘက်ကနေပြရမအဲ့မှာတက်လာခဲ့တဲ့ဘက်မှာကုန်းတောင်းရွာဆိုတဲ့ရွာလေးမှာပေါ့ကောဟောအဲ့ကနေပြရမဟုတ်အဲဆော့ပြစ်ကြတာဟုတ်ဟုတ်လာပြရမအဲ့မှာကျွန်တော်အဖွဲ့ကနေပြရမပါပေါ့ဒီတပွဲကအဲ့ရွာရဲ့နောက်ပေါ့အဲ့တဝိုက်မှာပေါ့နော်အဲ့ကနေပြောပြစ်ခတ်ကြတာပေါ့ကျွန်တော်အဖွဲ့တွေနဲ့ဟုတ်ကျွန်တော်တမူးလုံးချုံရဲ့အဖွဲ့တွေနဲ့ပေါ့နော်ဟောကျွန်တော် CDM ပေါ့ CDM ဝင်ချားနဲ့ဟောပေါ့ဝင်ချားတယ်ပေါ့နော်စစ်သားတယောက်ပေါ့ကျွန်တော်အဖွဲ့သားပါပဲသူလဲသူလဲပူပေါင်းလာတယ် CDM စစ်သားဖြစ်တယ်သူကကြတော့အဲ့မှာသူကဖမ်းခေါ်သွားတာပေါ့အဲ့မှာတိုက်ရင်ခိုင်နေပေါ့နော် ตู้กูมีตัวปรมาตู้กูพังขอตัวจาเลยสิกรรมสิเบกันในปรมาพังขอปรมาจามาเบตู้กูเช็ดชิมเบบ่เนาะเอ็มมาถ้าใครว่าบ่ตั้งเลยเดี๋ยวตัวลอยอะไรบ่เนาะกูมีอะไรชิมบ้างเหรอ
ပြီးခဲ့တဲ့သတင်းပတ်အနေနဲ့အတွင်းတမှုမျိုးကဆရာနာသိမှုစံကျင်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်တေဆုံးတန်ရရသူအတော်များများရှိခဲ့တယ်လို့ဆန္ဒပြသူတွေဘက်ကရရလက်နက်နဲ့ပြန်လည်ခုခံတိုက်ခိုက်ခဲ့ကြတာကြောင့်လုံချုံရေးတပ်ဖွဲ့ဝင်တွေဘက်ကလည်းတေဆုံးသူတွေရှိခဲ့တာပါအဲဒီနောက်လက်နက်ကင်တပ်ဖွဲ့တွေကဆန္ဒပြပွဲမှာပါဝင်သူ တာတွေဖြစ်ပွားခဲ့ပါတယ်ဒါနဲ့ပတ်သက်လို့ရွာသားတူကအခုလို့ပြောပါတယ
်မင်းက3နာရီမှတင်းလောက်ရောက်လာတာလीဘယ်လိုဒီလဲဆိုတော့တနက်တစ်ချက်အဝါဖြစ်တာပေါ့ဗျာပြစ်ပြီးတော့ဒီဘက်ကိုဝင်းချလာတာပေါ့ဟုတ်ဟုတ်ဒီဘက်ကိုဝင်းချလာအဲ့မှာရွာသားတွေနဲ့ရွာသားတွေကပြန်လဲပြီးတော့ခုခံတာနဲ့ပေါ့ဗျာဘာကြောင့်တချို့ရွာတွေတို့ဝင်ပြီးပြီကျွန်တော်တို့ဒီဘက်ကိုလာတဲ့အနေထားကဘယ်လိုပြောမလဲအုတ်ချွေးတင်မှုလမ်းကြောင်းရှိသူတို့လို့အုတ်ချွေးလည်းတင်နေတဲ့သဘောလည်းရှိတာပေါ့အမှန်တော့တင်ရင်ကျွန်တော်တို့ရောက်လာတဲ့ပုံစံမျိုးသူတို့လုပ်တဲ့အနေထားပေါ့နော်အဲလောလောဆယ်ရွာတော့ဘယ်လိုပြောမလဲဟိုကဒီပေါ့ကားထွက်လာတဲ့ဟေးဆိုလို့ရှိရင်ကျွန်တော်တို့ရွာဘက်ကကျတော့ဟိုအညီညာညာနဲ့ပြင်ဘက်မှာစောင့်နေတဲ့အပိုင်းတော့ရှိရဲ့ဗျာဟုတ်
နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုမှာတေဆုံးတန်ရရတာမရှိပဲကြေးရွာရဲ့နေအိမ်တချို့ကိုဝင်ရောက်ဖျက်ဆီးပြီးပစ္စည်းတွေကိုလည်းယူဆောင်သွားပါတယ်။ဆီယနာတိတ်မှုကိုဆန့်ကျင်ကန့်ကွက်သူတွေအပေါ်လက်နက်နဲ့အနိုင်ကျင့်တာကိုမခံနိုင်တဲ့ဒေသခံတွေကရရလက်နက်တွေနဲ့ပြန်လည်ခုခံတိုက်ခိုက်နေကြတာကြောင့်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အတော်များများလည်းတေဆုံးတန်ရရမှုတွေနေရာအတော်များများမှာရှိနေပါတယ်ခင်ဗျာ
။တမူးနဲ့ညင်းကြံဘက်ကအခြေအနေပါ CDM ဝင်နေသူတွေနဲ့ပတ်သက်တဲ့စစ်ကောင်စီရဲ့ထုတ်ပြန်ချက်နဲ့တုံ့ပြန်ချက်တွေအကြောင်းကိုပြောခဲ့မင်းတပ်ဘက်ကိုလှည့်အောင်ပါ။ချင်းပြည်နယ်မင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမနေ့ကပြစ်ခတ်တိုက်ခိုက်မှုအပြီးညနေပိုင်းမှာတော့နှစ်ဖက်ဆွေးနွေးညှိနှိုင်းပြေလည်သွားတဲ့အတွက်ဖမ်းဆီးထားတဲ့လူငယ်တချို့ကိုပြန်လွှတ်ပေးခဲ့ပါတယ်။ကြံနေသေးတဲ့ဖမ်းဆီးခံလူငယ်တချို့ကိုပြန်လွှတ်ပေးဖို့အပအဝင်တခြားချက်တွေဆက်ပြီးဆွေးနွေးသွားမယ်လို့လည်းဆိုပါတယ်။ဒီကြောင့် VOA သတင်းတော်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ချင်းပြည်နယ်မင်းတပ်မြို့မှာဧပြီလ28ရက်နေ့မနေ့မနေ့အစောပိုင်းကစစ်ကောင်စီတပ်ဖွဲ့တွေနဲ့မင်းတပ်ပြည်သူ့ကာကွယ်ရေးအဖွဲ့အကြားပြစ်ခတ်မှုဖြစ်ပွားခဲ့ပေမဲ့ညနေပိုင်းမှာနှစ်ဖက်တွေ့ဆုံဆွေးနွေးရမှာတော့ညအစနိုင်လောက်မှပြည်လည်သွားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းဆွေးနွေးတဲ့ချက်ကတော့မင်းတပ်မြို့ကာကွယ်ရေးဖွဲ့ခေါင်းဆောင်လူက VOA ကိုခုလိုပြောပါတယ်
။ဒါသဘောတူညီထားတဲ့ဟာကျွန်တော်တို့ကလေးကြီးခုနှစ်ဦးပြန်ထွက်ပြေးတယ်။သူတို့ဆီကပြင်းပြနေတဲ့ဒူဟာမှုနဲ့စစ်သားတချို့ကိုကျွန်တော်တို့ကအောက်ကိုပြန်ဆင်းဖို့လမ်းထွန်ပြေးတယ်။အားလုံးပြန်မရုပ်သေးဘူး။နည်းနည်းကြံပြေးတယ်သူတို့မြို့အပြင်မှာပေါ့နော်။ထမိုင်းအကွာမှာရှိနေတဲ့နည်းကြံပြေးရမြောက်တက်ကြတော့ပြန်ဆုတ်သွားပြီ။
ဧပြီလ24ရက်နေ့ကမင်းတပ်မြို့မှာဇာနာပြသူမျိုးသမီးမျိုးသားစုစုပေါင်း9ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကနေဖမ်းဆီးသွားခဲ့ပါတယ်။ဧပြီလ26ရက်နေ့ကမင်းတပ်မြို့ဝင်ကောက်ခွင်းတန်းမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်တန်းကိုမင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေပြစ်ခတ်တိုက်ခတ်ခဲ့လို့စစ်တပ်ဘက်ကကြာဆုံးတန်ရာရရှိခဲ့သလိုရင်းတွေလည်းပျက်စီးခဲ့ပါတယ်။ဒီဖြစ်စဉ်တွေမှာလည်းမင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့ဖမ်းဆီးခံရမှုတွေရှိနေသလိုသူတို့တွေတော့ပြန်မလွတ်သေးပါဘူး။အဖမ်းခံကာကွယ်ရေးတပ်ဖွဲ့တွေပြန်လွတ်မြောက်ရေးနဲ့အခြားအချက်တွေကိုစစ်ကောင်စီတပ်ဖွဲ့နဲ့မနက်ဖြန်မှဆွေးနွေးမယ်လို့ကာကွယ်ရေးဖွဲ့ခေါင်းဆောင်သူကပြောပါတယ်
။ဟုတ်လက်နက်မှုနဲ့ခံထားရတဲ့ဖွဲ့ရကြံပေးတယ်။ဆော့ရောက်ကြံပေးတယ်။စစ်တပ်ကအကြီးအကဲနဲ့ဟိုခရင်ဥထုရေးမှုနဲ့ဟိုမင်းတပ်ကဟိုပါတနာရေးဆိုင်ရာအကြီးအကဲတွေအားလုံးပေါ့နော်။မျိုးမီမျိုးဖားတွေအပါအဝင်ကျွန်တော်တို့ဘက်ကလူငယ်တွေနဲ့ဆွေးနွေးမယ်။သူတို့အရင်ဆုံးကမ်းခံလာတာဆော့ရောက်ဆော့ဦးရီမှာနေရာယူထားတယ်။အဲ့ဒါကိုကျွန်တော်တို့ကဖိတ်ပြီးဖို့သူတို့ကတောင်းကျွန်တော်တို့ဖက်ကတောင်းဆိုမှာကလက်နေမုန်းနဲ့ဖားတဲ့ယူချွန်းမရှိပြန်တော့ပြဖို့တစ်သားဒီအေးုံနဲ့ကျွန်တော်တို့ပန်ယုံနေမှာနေရာယူထားတယ်ခေုံမှာနေရာယူထားတယ်အဲ့ဒါကြီးကတို့နေရာတို့တိုင်းရင်ထဲကိုပြန်သွားဖို့ညလုံးချုံရေးကိစ္စကိုကျွန်တော်တို့ကပဲတာဝန်ယူမယ်တို့ဖက်ကအမလာလက်နေကန်ဒီခါမှာတိုးမှမျိုးထဲဒီမှာသွားဖို့အဲ့ဒါပြန်တော့မယ
်ဒီကနေ့မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တွေကလေမနေ့ပြဆွေးနွေးမယ့်အကြောင်းအရာတွေကိုအချင်းချင်းတိုင်ပင်နေကြတယ်လို့ဆိုပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာဧပြီလ24ရက်နေ့ကဗိုလ်ချုပ်ကျေးရွှေရှိမှာစစ်ကောင်စီအားစန့်ကျင်ကြောင်းစက်ကူသပိတ်လိုက်လံကတ်ကြတဲ့အမျိုးသမီး၄ဦးနဲ့အမျိုးသား၃ဦးစုစုပေါင်း9ဦးအဖမ်းခံလိုက်ရပြီးပြန်နှုတ်ပေးဖို့တောင်းဆိုရကလည်းမင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဧပြီလ24 26နဲ့29ရက်နေ့တွေမှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေတွင်စစ်တပ်ဘက်ကဒေသုံးသူစုစုပေါင်း20ယောက်ထက်မနည်းရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပေမဲ့တိကျတည်မပြုနိုင်သေးပါဘူး
ဒီတိုက်ပွဲဒီမှာစစ်ကောင်စီတပ်ဖက်ကခင်မီလက်နဲ့လက်နဲ့ကြီးတဲ့နဲ့ပြစ်ကနေနှင်းခဲ့သလိုပြည်သူကကွေရေးတပ်တွေဘက်ကတော့ရိုးရသူမိသနတ်နဲ့တာခုခံကာကွယ်တိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးကောင်းဆောင်တွေကပြောပါတယ်ကျွန်တော်တို့မင်းတက်ကအရာလေးမျက်နှာမှာဝန်ပေါက်တည်တော်ရှိတယ်ဒါပေမဲ့အရာလေးမျက်နှာကတော့ကျွန်တော်တို့ကာကွယ်ရေးတပ်တွေအားလုံးရှိတယ်ကျွန်တော်တို့ကာကွယ်ရေ
ဒီကနေ့ကျွန်တော်တို့ကအင်အားအများကြီးလက်ရှိမင်းသားမျိုးတွေပြေကမှုတွေငြိမ်သက်နေပေမဲ့မြန်မာစစ်တပ်ကနေမင်းသားမျိုးနဲ့နှမိုင်ကွာမှာတဖွဲ့ရှိနေတယ်လို့
ပခုတ်ဘူးမျိုးနဲ့ကြောက်ခုဘက်မှာလဲတိုင်အားစုနေတာကြောင့်အချိန်မရွေးပြစ်ကမှုဖြစ်လာနိုင်တယ်လို့လဲမြို့ခံတွေကပြောပါတယ်ခင်ဗျာမင်းတပ်အခြေအနေနိုင်ငံအရေးသတင်းပြပို့ကြပါကချင်မှာတိုက်ပွဲတွေပြင်းထန်စေရှိနေတာမကြခင်ပြောပြပါမယ်အခုဆက်ပြီးစီဒီအမ်ဝင်နေသူတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပါမယ်မြန်မာနိုင်ငံမှာဆက်ရနာသိရင်ကလေးကအကြမ်းမဖက်တဲ့အာဏာပိုင်ဆိုင်ရေးစီ ကြတယ်လို့အများစုကတော့လုပ်ငန်းဝင်ပြန်ဝင်မှုရင်းဆိုနေစေရှိတဲ့ကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုကိုငင်းချမ်းကပြောပြပါမယ်ခင်ဗျာ
CDN ကြောင့်ဖြစ်ဖြစ်ဆန္ဒပြလှုပ်ရှားမှုတွေကြောင့်ဖြစ်ဖြစ်အရေးယူခံရတဲ့ဝန်ထမ်းတွေအနေနဲ့သက်ဆိုင်ရာဝန်ထမ်းအဖွဲ့အကြီးအကဲတွေရှိအယူခံလွှာတင်ပြီးတော့အဲ့ဒီအပေါ်ဝန်ထမ်းအဖွဲ့အစည်းတွေကတဦးချင်းစီအလိုက်ပြန်လည်သုံးသပ်မယ်လို့ကြေညာထားပါတယ်အဲ့ဒီသုံးသပ်ဆုံးဖြတ်ချက်အရပြည်တံတွေကရုတ်သိမ်းပြီးတာဝန်ပြန်ထမ်းဆောင်နိုင်တယ်လို့မြန်မာစစ်အုပ်ချုပ်ရေးကောင်စီကထုတ်ပြန်ခဲ့တာပါတချိန်တည်းမှာပဲ CDM လုံနေစေဝန်ထမ်းတွေအနေနဲ့လုပ်ငန်းတာဝန်တွေကိုပြန်လာကြဖို့လည်းဖိတ်ခေါ်ထားပါတယ် CDM လှုပ်ရှားမှုမှာပါဝင်ပြီးတရားစွဲဆိုခံထားရတဲ့သူတွေကိုပြန်လည်တာဝန်ထမ်းဆောင်ဖို့စစ်ကောင်စီကထုတ်ပြန်ခဲ့တဲ့အပေါ်ပဲခူးတိုင်းအခြေခံပညာလုံသားများတမကတာဝန်ရှိသူကိုဆိုင်တော်လင်းကအခုလိုပြောပါတယ်
ပါလူမျိုးရွေးချယ်တဲ့အစိုးရညံတရားမှာပဲလုံးလုံးမယ်ဘယ်လိုမျိုးမတရားအဓမ္မအာဏာသိမ်းလိုက်တဲ့စစ်ကောင်စီအောက်မှာလုံးမလုံးနိုင်လို့ဆိုပြီးတော့ Cyber Disobedience Movement လုပ်တာပေါ့ဒါတော့ကျွန်တော်တို့ကတော့ပြန်ပြီးတော့လူအမှုဖွင့်တာမဖွင့်တာကျွန်တော်တို့ပေါ်တော့ဘာမှတက်ရောက်မှာတော့မဟုတ်ဘူးဒါတည်းကကျွန်တော်တို့ကိုထောင်ချောက်ဆင်ဖမ်းတာလို့ပဲကျွန်တော်တို့ကမြင်တယ် CDN လုတ်တယ်ဆိုကြတော့ကျွန်တော်တို့ကစာအနေအဆုံးပြီးသွားဖို့ပဲလေ
အကြမ်းမဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့တချို့ဝန်ထမ်းတွေဟာလည်းအကြောင်းမျိုးမျိုးကြောင့်ပြန်လည်တာဝန်ထမ်းဆောင်တာတွေရှိခဲ့ပြီးတော့မကွေးတိုင်းရေနံမြေမှာဆိုရင်ဝန်ထမ်း900နီးပါးတာဝန်ပြန်လည်ထမ်းဆောင်နေကြတယ်လို့ဝန်ထမ်းတို့ကပြောပါတယ
်ကျွန်တော်တို့ကတစ်ဖီးလုံးဆိုရင်တစ်ထောင်ရောရှိရက်တောင်သာရှိတာကိုကျွန်တော်တို့စစနှစ်နာရီပိုင်းရှိရနေမှာကျွန်တော်တို့စပြီးစီပြန်လုပ်ကြတယ်စီပြန်စလုပ်ကြပြီးတချို့ကျွန်တော်တို့အဲ့နောက်ပိုင်းမှာ16ရက်ဆိုပြီးတော့တို့ expire ပြီးတော့အလုပ်မစင်းရင်ဘာလုပ်မှာညာလုပ်မှာဆိုတော့ပြန်ပို့တောက်တဲ့ဝန်ထမ်းကမိသားစုအခက်အခဲကြောင့်တောက်တဲ့ဝန်ထမ်းကကျိုးအပ်တယ်သူကတော့ပြန်ဝင်ကြတာပေါ့အလုပ်ဆင်းကြတာပေါ့ဒါနဲ့ကျွန်တော်တို့တချို့ဟိုဟာပြစ်တာတွေနဲ့ဆင်းအဲ့လိုပဲသူတို့ pressure ပေးရင်ပေးရနေပြီအခု24ရက်နေမှာပေးရ pressure မှာကျတော်တော်လေးပြန်သာသွားရဲ့ဗျအခက်အခဲမျိုးစုံနဲ့ကြာလေလာတာလည်းမရဆိုဝန်ထမ်းနေရလိုလိုမှဒီဝန်ထမ်းကိုဒီလာစာကိုမိခိုးပြီးစားနေရတာဆိုတော့ကျတော့ဟိုဟာအင်အားနေတဲ့ line ကလည်းမရှိဆိုတော့ငနေပါသွားတာရှိရဲ့ဗျဒီလောက်များများဆို900ကျော်လောက်တော့ကျွန်တော်စီမှာပြန်ဝင်နေကြ
အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုတွေမှာပါဝင်တာကြောင့်ဖမ်းဝရမ်းထုတ်ခံထားရတဲ့ဝန်ထမ်းတဦးကတော့လက်ရှိစစ်ကောင်စီကိုအယုံကြည်မရှိသလိုဘလို့နီးနေမှစစ်ကောင်စီလက်အောက်မှာအလုပ်လုပ်ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်။ဒီကြ
တာကျွန်တော်တို့ကမနိုင်မရှိပဲမနိုင်မရှိမဲ့ကျွန်တော်တို့ကဘလို့မှဒီကောင်စီအောက်ကိုတော့တောက်ပြီးတော့လုပ်မလုပ်ဘူး။ဟုတ်ကဲ့သူတို့အောက်ကိုကျွန်တော်တို့ပြန်သွားလို့လုပ်ဖို့အစီအစဉ်လည်းမရှိဘူး။ကျွန်တော်တို့ဒီလိုနဲ့ဒီလိုအောင်မရတဲ့နေ့ကကျွန်တော်ယုံတတ်တတ်မှာလို
့။အမိမဖော်လို့တဲ့ရှင်းနေတဦးကတော့ကျေးမုံသတင်းစာမှာဖော်ပြထားတဲ့ဝန်ထမ်းတွေကိုပြန်လည်တာဝန်ထမ်းဆောင်ဖို့နဲ့တရားစွဲဆိုထားတာတွေကိုပြန်ရုပ်သိမ်းပေးမယ်ဆိုတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်မြင်တဲ့အမြင်ကတော့သူကပြောလဲဆိုတော့ဒီနိုင်ငံတော်ဒီမှာချုပ်ရေးကောင်စီကသူကဆွဲထားတဲ့ဟာနဲ့ချင်းချောက်ပြီးတော့နော်ဟိုဟာအရင်တော့ကျွန်တော်တို့ကဒီဥပဒေချောင်းတွေကတရားစွဲဆိုမယ်ဆိုတဲ့ဟာနဲ့ကျွန်တော်တို့လူတွေကိုဟိုချင်းချောက်ထားရတယ်ပေါ့လေဒီဝန်ထမ်းတွေကိုအခုတော့ပြန်ပြီးတော့ဟိုချော့လိုက်ချောက်လိုက်အခြေအနေပေါ်မူတည်ပြီးတော့သူကနော်ပြန်ပြီးဝင်လာအောင်ကျွန်တော်တို့ဒီအာဆီယံစည်းဝေးတွေပြီးတဲ့အခါမှာလည်းနိုင်ငံရေးအခြေအနေပြန်ဖြစ်လာတယ်ဆိုတော့ကိုနော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေဟာလည်းပုံစံအမျိုးမျိုးနဲ့ဒီကနေ့အထိဆက်ရှိနေသေးတယ်လို့ဆန္ဒပြလှုပ်ရှားမှုတွေအတွင်းဖမ်းဆီးခံရတာတွေတရားစွဲဆိုခံရတာတွေနဲ့ဒေသုံးဒဏ်ရာရတာတွေလည်းရှိနေပါသေးတယ်ခင်ဗျာ
CDM လှုပ်ရှားသူတွေအခြေအနေနားဆင်ခဲ့ရတာပါအခုတော့ကချင်ဘက်ကတိုက်ပွဲတွေအခြေအနေကြည့်အောင်ပါကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်နေတာ9ရက်မြောက်ရှိပြီဖြစ်ပြီးဒီကနေ့မှာစစ်ကောင်စီကလေရင်နဲ့လာပစ်တာအနည်းဆုံး9ကြိမ်လောက်ရှိတယ်လို့မြေပြင်ကနေလည်းတိုက်ခိုက်တာတွေရှိတဲ့အကြောင်း KIA ပြောခွင့်ရသူကပြောပါတယ်ဒီလိုတိုက်ခိုက်နေချိန်မှာဗမော်နဲ့ဟိုပင်စတဲ့မြို့တွေမှာလည်းပေါက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသားညူဦးကပြောပြပါမယ်ခင်ဗျာ
ဗမော် KIA မိုးပေါက်မြို့နယ်ကမြို့တစ်ကုံလော်စီဟတ်စတဲ့ကြီးရွာတွေရဲ့အရှိဘက်ကတောင်ကျောပေါ်မှာစစ်ကောင်စီတပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ကြားပြီးခဲ့တဲ့စနေနေ့ကတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါဒီတိုက်ပွဲတွေဟာဒီကနေ့9ရက်မြောက်နေ့အထိလည်းပြင်းထန်ထန်ဖြစ်နေစေဖြစ်တဲ့ကြောင်း KIA ရဲ့ပြည်ညာရေးတာဝန်ခံဗမူဤနော်ဘူးကပြောပါတယ
်ဒီနေ့နဲ့တိုက်ပွဲဖြစ်ပါဒီနေ့ဆိုလို့ KIA ဟိုနေ့ဒီတိုက်ပွဲဖြစ်ပါတယ်ရှစ်နာရီမထုတ်ခင်တောင်မှဒီနေ့ဒီနဲ့လာပစ်တာတုံးချင်နေချင်ရှိတယ်အခုကနေတောင်းထီရောလေနာကျင်လောက်ရှိပါပြီအဲသူတို့အပစ်တာပေါ့နော်အဲနေပြည်နယ်တက်တာလည်းရှိတယ်ပြည်လက်တော်ပြင်းထန်တဲ့နေပါဟုတ်ကဲ့
လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာဟာဒေသခံတွေကစလောင်းကုန်းလို့ခေါ်တဲ့စက်သွေးတာဝန်တိုင်ရှိတဲ့တောင်ကုန်းနေရာမှာဖြစ်ပါတယ်ဒီတောင်ကုန်းမှာတိုက်ပွဲတွေပြင်းထန်နေတဲ့အဓိကအကြောင်းကိုဗမူဤနော်ဘူးကအခုလိုရှင်းပြပါတယ
်သူတို့ကမိုက်ကိုဗစ်ပြီးတာဝါထားတဲ့နေရာအဲ့ဒါကတော့ဒီမြို့တစ်ကုန်းလို့ရဲ့ခြေခံကျတဲ့ပြုခါကုန်းဖြစ်ပါတယ်ကျနမတော်ကာလန်ဒီကိုထိချုပ်တာရီအမျိုးတိကုံလို့စီဟက်ဒီကိုထိတာရီအလုံးအစီရနဲ့ချုပ်ပြီးမှအကြည့်ရမယ်ဆိုရင်အဲကုံကတော့တော်တော်ရေးချတဲ့အဲတောင်ကုန်းဖြစ်ပါတယ်အဲနေရာမှာကနေရာယူအတိုက်ခိုက်နေလို့အဒီစစ်ကောင်စီဘက်မှလည်းအဲ့ဒီကုံမရရအောင်ပြန်မှအတိုက်လာတာဒါအဲကနေပြအခြေခံပြီးမှအလို့ဘုံတောင်ကိုပြန်တိုက်လို့ဖြစ်ပါတယ်သူတို့ကတော့ပြူဟာရက
မြို့တစ်ကုံလော်စီဟတ်စတဲ့ရွာတွေဟာဗမော်မြကြီးနာကားလမ်းမှာတည်ရှိပြီးတော့လက်ရှိတိုက်ပွဲဖြစ်နေတဲ့ဆလောင်ကုံကတော့အလောဘုံစကန်နဲ့ချီလျင်၃နိုင်ခီအကွာလောက်မှာရှိနေတာဖြစ်ပါတယ်ဒီကနေ့ကချင်ပြည်နယ်အတွင်းကတခြားဒေသတွေမှာတိုက်ပွဲတွေဖြစ်တဲ့ဆိုတဲ့သတင်းတက်လာတာမရှိသေးဘူးလို့ဗမူဤနော်ဘူးကပြောပါတယ်ဒီလိုတိုက်ပွဲဖြစ်တာမရှိပေမဲ့ဒီကနေ့ဗမော်မြို့မှာအတန်မိုင်းတစ်လုံးပောက်ကွဲခဲ့ကြောင်းနဲ့ထိခိုက်သေးကြီးလာတော့မရှိတဲ့အကြောင်းဗမော်မြို့ကန်တူကပြောပါတယ
်ဒီနေ့ကတော့ဒီနေ့ပိုင်းမှာပေါင်းရုံးရှိမှာအတမိုင်းခုတော့တွဲတာပေါ့ရှစ်နိုင်ခွဲလောက်ပါခိခိုက်တော့မရှိဘူးဆရာ
ပြီးခဲ့တဲ့ April 26ရက်နေ့ကဗမော်မြို့လင်ကွင်းအနားမှာပောက်ကွဲမှုတစ်ကြိမ်ဖြစ်ခဲ့တယ်လို့24ရက်နေ့ကလည်းဗမော်တက္ကသိုလ်နီးမှာတပ်မတော်နဲ့ KIA အကြားပစ်ခတ်မှုဖြစ်တာမို့အရသာ3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်အင်္ဂါနေ့ည17နိုင်လောက်မှာတော့ဟိုပင်းမျိုးနဲ့ကြက်ကွင်းကြီးကြေးရွာအကြားတဝက်ချောင်းကဂါလန်နဲ့ယထာလန်တံတားနှစ်ခုကိုမိုင်းခွဲတက်ခတ်ခံခဲ့ရပါတယ်ဒီမိုက်ခွဲတက်ခိုက်မှုမှာယထာလန်ကထိခိုက်ပျက်စီးများခဲ့ပေမဲ့ကားလန်ကတော့ထိခိုက်မှုသိမ့်မရှိဘဲနဲ့ပုံမှန်သွားလာနေတဲ့ကြောင်းဟိုပင်ဒေသခံတူကပြောပါတယ
်ယထာလန်ကတော့ကျော်ကြီးပျက်စီးကြတယ်ဦးနော်ဒီကားလန်ကပျက်စီးတဲ့ကားကတော့ကားသွားလာတွေကအကုန်လုံးကြာပုံမှန်ဖြစ်နေတာပဲနည်းနည်းလေးပြစ်ထားတာမှသူကဟုတ်တယ
်အခုချိန်မှာတော့ယထာအသွားလာတွေရဆိုင်နေတာကြောင့်ဒေသခံတွေပေါ်မှာထူးခြားတဲ့တရားမှုမရှိဘူးလို့လည်းပြောပါတယ်ကချင်ပြည်နယ်အတွင်းမှာမတ်လ17ရက်နေ့ကစပြီးတော့တမရွန်နဲ့ KIA ကြားတိုက်ပွဲတွေဆက်ဖြစ်တာပါမတ်လ25ရက်နေ့မှာတော့ KIA ကတပ်မတော်ရဲ့အလော်ဘွန်တက်စကန်ကိုသိမ်းပိုက်ခဲ့ပြီးနောက်မိုးမောင်မြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်လာပြီးစစ်ရှောင်ပြည်သူ2900ကျော်လောက်ဗမော်မိုးမောင်မြို့တွေနဲ့မန်တောင်ကြီးရွာတွေကိုတင်းရှောင်နေရပါတယ်။လက်ရှိမိုးမောင်မြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။တပ်မတော်သတင်းမှပြန်ကြားရေးဖွဲ့ကပြီးခဲ့တဲ့အင်္ဂါနေ့ကဖပွန် KIA အတွင်းရှိလုံယုံအင်အားနယ်ပါတဲ့တပ်မတော်စခန်းကို KNU တပ်မဟာ9က NCA အပြည့်အစာချုပ်ကိုချိုးဖောက်ပြီးတော့တိုက်ခတ်ခဲ့ကြောင်းနဲ့တပ်မတော်အနေနဲ့လိုအပ်တဲ့စစ်ဆေးရေးတွေကိုဆောင်ရွက်သွားမှာဖြစ်တဲ့ကြောင်းဖော်ပြထားပါတယ်
။ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့သတင်းပတ်စင်ကန်တာတွေအလှည့်ကြပါပြီ။အရင်ဆုံးကတော့လူထုနဲ့ကျန်းမာရေးကန်တာပါ။ဆန္ဒပြပွဲတွေကိုပြစ်ခတ်ဖြိုခွင်းနေတာကြောင့်ထိခိုက်ဒဏ်ရာရတဲ့သူတွေကိုကူညီဖို့အရေးပေါ်ရှေးဦးတူနာပြုစုနည်းတွေကိုလူတိုင်းအကြံပြင်းသိရှိထားဖို့လိုအပ်ပါတယ်။သိထားတဲ့သတင်းအချက်အလက်တွေကိုဘယ်ကရယူနိုင်ပါသလဲ။လူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန်းစောကတင်ဆက်ထားပါတယ်ခင်ဗျာ
။ညီမနိုင်ငံမှာကျုံနေနေရတဲ့အခြေအနေရဲ့အကြောင်းအိနိုင်ဟာဒီအချိန်မှာအရေးပေါ်ရှေ့ဥတုနာပြည်သူလူတွေကိုအကြမ်းမြင့်သိရှိထားဖို့လိုအပ်လာနေပါတယ်။ကျမရဲ့ဝန်ထမ်းတွေနဲ့ဤဆက်တဲ့သူတွေအဖို့ကျမရဲ့ဝန်ထမ်းတွေစီကနေတဆင့်အရေးပေါ်ရှေ့ဥတုနာပြည်သူလူတွေကိုလက်လန်းမိသမျှလေးလာတင်ယူထားဖို့လိုပြီးကျမ၏ဝန်ထမ်းအနေနဲ့မနှီးဆက်တဲ့သူတွေအနေနဲ့ကတော့စာအုပ် application နဲ့ website တွေကနေတဆင့်ရေးပေါ်ရှေ့ဥတနာပြည်သူလူတွေကိုလေးလာသင်ယူထားကြရမှာပါ။အ အရေးပေါ်လို့နာမည်ပေးထားတဲ့ application တခုဟာအရေးပေါ်ရှေ့ဥဒနာပြည်သူလူတွေကိုမြန်မာဘာသာစကားနဲ့မျှဝေပေးထားတာကြောင့်ဒီချိန်မှာအရေးပေါ် application ကနေတဆင့်လေးလာမှတ်သားနေကြတာကိုလည်းတွေ့မြင်နေရပါတယ်။အရေးပေါ် application မှာပုံမဲ့တန်ရာကနေစပြီးတနက်ထိမှန်တန်ရာအထိဒီချိန်မှာလိုအပ်နေတဲ့အရေးပေါ်ရှေ့ဥဒနာပြည်သူနီလန်းတွေကိုအနှစ်ချုပ်ရေးသားထည့်သွင်းထားတာတွေ့ရပါတယ်။အရေးပေါ်ရှေ့ဥဒနာပြည်သူနီလန်းတွေကိုလုံးဝမသိရှိသေးတဲ့သူတွေအတွက်အတိုင်းအတာတစ်ခုထိအထောက်အကူရရှိစေမှာဖြစ်ပါတယ်။ဒီချိန်မှာလိုအပ်နေတဲ့ရှေ့ဥဒနာပြည်သူလူတွေပါဝင်တဲ့အရေးပေါ် application ကိုဘလို့ရေချက်တင်နဲ့စတင်ပြုလုပ်ဖြစ်ခဲ့တာပါတလဲလို့မေးကြည့်တဲ့အခါအရေးပေါ် application မှာတာဝန်ရှိသူတူဖြစ်သူအထွေထွေယောဂဆရာဝန်ဒေါက်တာဟိန်းထက်ကအခုလိုရှင်းပြပါဗျာ
။ရေချက်အနေနဲ့ကတော့ပေါ့ကျွန်တော်တို့လူတိုင်းလူတိုင်းကတိရောက်လွယ်ကူတဲ့အရေးပေါ်ရှေ့ဥဒနာပြည်နီးလန်းနေပေါ့အဲဒါတွေကိုသိရှိနိုင်စေရန်နဲ့မိမိကိုယ်ကိုအလိုလျောက်လှုပ်ဆောင်နိုင်စေဖို့ပါပဲပထမတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကတော့ကျွန်တော်တို့က application နဲ့ page ကနေတဆင့်ကျမရင်းနဲ့ပတ်သက်တဲ့အသိပညာမဟုတ်တူတူတာတွေကိုရရှိနိုင်စေဖို့ပေါ့နော်အဲ့ဒီနှစ်ချက်နဲ့အဓိကရည်ရွယ်တာပေါ့ဗျဟုတ်ကဲ့ဟိုပေါ်ပေါက်လာတဲ့ပေါ်ပေါက်လာပုံကတော့ဟုတ်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြမှုတွေပေါ့နော်စန်တိုက်ဆိုလို့အကြမ်းဖက်ပြစ်ခတ်နေနေတာခံရတယ်တကယ်စစ်မြေပြင်လိုပဲအဲ PDV တွေမှာလည်းထိခိုက်ဒဏ်ရာရရင်ဒီပြောက်အများကြီးကျုံရတာနော်နေရာနဲ့မှာပေါ့စေကူကြီးအများပြားကျူလာတယ်နော်အဲ့ဒီအချိန်မှာကျွန်တော်တို့ကအားလုံးအတွက်အဆင်ပြေမယ်အသုံးသင့်မယ်ဆိုတဲ့အရာတစ်ခုလုပ်ကြည့်ကြမယ်ဆိုပြီးတော့ကျွန်တော်တို့ဒီ application ကိုစပြီးတော့ဖန်တီးဖြစ်ခဲ့ကြတာပေါ့နော်ဒီအဖွဲ့ထဲမှာကျွန်တော်တို့ကဒီလူငယ်ဆရာဝန်တွေဒီ ID ဘက်က web developer တွေတခြား engineer တွေလူငယ်12ယောက်လောလောဆယ်ပါဝင်ပြီးတော့ဒီ application အတွက်ကော page အတွက်ကောပါအတူတူပါလုပ်ဆောင်နေတာ
အရေးပေါ် application ကိုအင်တာနက်ရောက်တဲ့နေရာကိုရောက်တဲ့အချိန်မှာ Play Store ကနေတဆင့် download ဆွဲပြီးမိမိဖုန်းထဲကိုထည့်သွင်းထားလို့ရတယ်လို့သိရပါတယ်။ Android phone တွေအတွက်သာမက iOS အတွက်လည်းရယူသုံးဆွဲနိုင်အောင်စီစဉ်ပေးထားပြီးအရေးပေါ် application ရဲ့ Facebook စာမျက်နှာမှာရယူနိုင်တဲ့ direct link တွေရှိတယ်လို့သိရပါတယ်။ Internet ရှိတဲ့အချိန်မှာဖုန်းထဲကိုတစ်ချိန်ထည့်သွင်းပြီးသွားရင်ထပ်မံအသုံးပြုတဲ့အချိန်တွေမှာတော့ Internet မရှိတဲ့အသုံးပြုလို့ရတယ်လို့သိရပါတယ်။တက်လုံးမှာမြန်မာဘာသာစကားတစ်မျိုးတည်းနဲ့အသုံးပြုလို့ရတယ်ဆိုပေမဲ့နောက်ပိုင်းမှာတော့တိုင်းရင်းသားဘာသာစကားတွေနဲ့အသုံးပြုလို့ရအောင်မှပြင်ဆင်လျက်ရှိတယ်လို့ဒေါက်တာဟိန်းထက်ကအခုလိုပြောပါတယ်
။ဟိုဒီ application ကပေါ့နော်လူတွေအတွက်တကောင်းတနေရနေသူ့ပြုနေတယ်အသုံးတည်နေတယ်ဆိုရင်တော့ဒါကျွန်တော်တို့ဖန်တီးတဲ့ကျွန်တော်တို့တစ်ဖွဲ့လုံးကပေါ့နော်ဂျီနက် PD ကတော့တကယ်တိုင်းမသိဖြစ်ရပါဘူးနော်။ဒီ application ကိုတကယ်ကြီးစုအသုံးပြုတဲ့လူတွေ page ကနေပြီးတော့တချို့ရှိတယ်ဝင်ရောက်ပြီးတော့ဝေပန်ပေးတယ်အချင်းပြုပေးတယ်တော်ရတာလေးဖြည့်ပေးတယ်ပေါ့နော်အဲ့လိုမျိုးပြောပြီးညီမောင်တမားတွေအားလုံးကိုလည်းတကယ်ကျေးဇူးတင်ရပါတယ်ပေါ့နော်အခုအဲ့လိုမျိုးကျွန်တော်တို့က application အပြင်ပေါ့နော် page ကနေတယ်ဒီကျမရေဘုဒ္ဓတာတွေဖျားအောင်တချို့ပါတွေကိုကျွန်တော်တို့ကစဉ်ဆက်မပြတ်တင်ပေးတယ်ပေါ့နော်အဲ team အနေနဲ့ကတော့ဆက်လက်ပြီးတော့လှုပ်ဆောင်သွားကြရည်တော့အများကြီးရှိတယ်ပေါ့နော်ဒါကတော့အမီးအနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့တိုင်းနာဘာသာစကားတွေနေပေါ့နော်တိုင်းနာဘာသာစကားတွေနေမရှင်းလို့ချင်းလို့ပေါ့နော်အဲ့ဘက်တရားတဲ့လူတွေကသူတို့ကလည်းလူတွေဆိုတော့လေအဲ့ဒီတိုင်းရင်းသားဘာသာစကားတွေနဲ့ကျွန်တော်တို့က application ကိုအသုံးပြုနိုင်မှုအခုစပြီးတော့စူးစမ်းလုပ်ဆောင်နေတယ်ဗျအဲဒီဒီပေါ်နည်းတွေအပြင်ပေါ့နော်တခြားတော့ပေါ့နော်ကျန်မာရေးဆိုင်ရာနည်းလမ်းတွေပေါ့အဲ့တွေကိုလည်းဒီ application နဲ့ကနေနောက်ပိုင်းနေမှာထည့်သွင်းသွားနိုင်မှုကိုကျွန်တော်တို့ဟိုစူးစမ်းပြီးတော့လုပ်ဆောင်နေတယ်ဗျနော်ဟိုတခြားဘာလို့မဆိုပေါ့နော်ကျွန်တော်တို့ကိုလွတ်လပ်စွာဝေဖန်အကြံပြုလို့ရတယ်ဗျတို့လိုအပ်တာပဲရှိရှိဟိုပူနေတာပဲရှိရှိပေါ့နော်အဲ့ဒါတွေကိုလွတ်လပ်စွာအကြံပြုပေးရပါလေကျွန်တော်တို့ကလည်းအားလုံးအတွက်စူးစမ်းနေရပါတယ်နော်အဲနောက်ဆုံးအနေနဲ့ကျွန်တော်ကဆူတောင်းနေတာပေါ့နော်ဒီနှစ်သက်မှာပေါ့နော်နိုင်ငံသူနိုင်ငံသားတွေအားလုံးဗေးပြားတွေဝေးကွာပြီပေါ့နော်စစ်မှန်တဲ့ဒီမိုကရေစီကိုအမြဲတမ်းရရှိနိုင်မှာကျွန်တော်တို့ application team တစ်ဖွဲ့လုံးကဆူတောင်းပေးပါတယ်
မြန်မာနိုင်ငံမှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားပြီးပြစ်ခတ်ဖြိုခွင်းမှုတွေရှိနေတဲ့အချိန်မှာထိခိုက်ဒဏ်ရာရတဲ့သူတွေကိုအရေးပေါ်ပြုစုကူတာပေးနိုင်မှုအတွက်အိနှိုင်းဟာဒီအချိန်မှာအရေးပေါ်ရှေ့ဥဒနာပြုစုနေတွေကိုအကြမ်းမြင့်သိရှိတာဖို့လိုအပ်မှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ပြီးတဲ့နောက်မြန်မာအရေးသုံးသပ်ချက်ကိုနားဆင်အောင်ပါမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကိုရင်တက်ရောက်ခဲ့တဲ့အာဆီယံနိုင်ငံအကြီးအကဲများအစည်းအဝေးကနေဘုံသဘောတူညီချက်အရထုတ်ပြန်လိုက်တဲ့အဓိကမြစ်တက်ရက်ခံချက်ကိုစစ်ကောင်စီကလိုက်ခံဖို့ဆိုင်းငံ့လိုက်ပါတယ်။ဒီအချိန်မှာအာဆီယံအပါအဝင်နိုင်ငံကဘာဆက်လုပ်နိုင်ပါသလဲ။မြန်မာပြည်ပခပြည်ငင်းရေးဒီမိုကရေစီအလားအလာတွေဘယ်လိုရှိပါသလဲ။မတ်တင်ကြီးထိုင်းနဲ့ဦးကျော်စံသာဆွေးနွေးတုံ့တက်ထားပါရခင်ဗျာ
။ဟုတ်ကဲ့ပါအကဲကြီးအခုဒီတွင်စစ်ကောင်စီက ဒါအာဆီယံရဲ့ဒီဘုံသဘောတူညီချက်နဲ့ပတ်သက်ပြီးတော့သဘောထားထုတ်ပါတယ်အကဲကြည်ရင်းတည်ငြိမ်မှုပေါ်မှာမူတည်ပြီးတော့နိုင်ငံအကျိုးစီးပွားကိုအခြေခံပြီးမှပဲအာဆီယံအကြံပြုချက်တွေကိုစဉ်းစားမယ်လို့ထုတ်ပြန်ထားတော့ဒီတွဲဆောင်ဆွေးနွေးရေးဆိုတဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကမျှော်လင့်ချက်ပိုဝေးသွားပြီလားရှင
်အာဆီယံပေါ်မှာအားထားမျှော်လင့်ခဲ့တာဟာအစကတည်းကအဝေးကြီးပါအခုတော့ပိုဝေးသွားတယ်လို့ပြောလို့ရပါတယ်ဘာကြောင့်ဆိုတော့ပြည်တွင်းတည်ငြိမ်မှုအပေါ်မှာမူတည်မယ်ဆိုတော့ပြည်တွင်းတည်ငြိမ်မှုကိုဘယ်လိုဆုံးဖြတ်မလဲသူတို့ကပြည်တွင်းမှာသူတို့ကိုဆန့်ကျင်တဲ့ဒီမိုကရေစီတောင်းဆိုတဲ့အစံလေးလုံးဝမထွက်ပဲသူတို့ထုံးကတုံးခဲ့တဲ့ငြိမ်ဝပိပြသွားအောင်လုပ်ပြီးမှဒါကိုပြည်တွင်းတည်ငြိမ်မှုလို့ခေါ်မလားစစ်ကောင်စီကအဲ့လိုတည်ငြိမ်ပြီးလို့ယူဆပြီးတော့အာဆီယံကိုယ်စားလှယ်တွေကိုလက်ခံလိုက်တော့အာဆီယံကိုယ်စားလှယ်တွေကပြည်သူတွေရဲ့သဘောထားအစစ်အမှန်ကိုကြားခွင့်ရမလားမြင်ခွင့်ရမလားအစိမ်းမှာကြားခွင့်မြင်ခွင့်ရရင်ရောဒါတွေကိုပြုပြင်ဖို့သူတို့ပြောနိုင်ပါမလားပြောလို့ထရောက်မလားနောက်တစ်ခါမြန်မာနိုင်ငံထဲကိုလာခဲ့ရင်လည်းသူတို့စစ်ကောင်စီကလူတွေနဲ့ပဲတွေ့ပြီးတော့အဓိကတိုက်ခိုက်ခေါင်းဆောင်တွေထင်းထင်းခံထားရတဲ့လူတွေနဲ့ရောတွေ့ခင်းရမလားသူတို့ဖန်ထားတယ်ဆိုတော့အဲ့ဒါလေးတစ်ခုဖြစ်ပါတယ်ဆိုတော့တကယ်လို့လာခွင့်ရအောင်တော့စစ်ကောင်စီကသူတို့ကိုထောက်ခံထားတဲ့ပါတီတချို့နဲ့တွေ့ခွင့်ပေးရုံလျှောက်ပဲမျှော်လင့်နိုင်မယ်လို့ထင်ပါတယ်အဲ့တော့အစကတည်းကမျှော်လင့်ချက်ကဝေးပြီးသားမျှော်လင့်ချက်ဟာအခုခါမှာတော့ပူပြီးဝေးသွားတယ်လို့ပြောလို့ရပါတယ်သို့တော်လည်းပဲဒါဟာအထူးဆန်းတော့မဟုတ်တော့ဘူးလို့ပြောချင်ပါတယ်မသိခင
်ဟုတ်ကဲ့အာဆီယံကိုယ်စားလှယ်သွားနိုင်တဲ့မြန်မာနိုင်ငံကိုသွားနိုင်တဲ့အခြေအနေတောင်မှပဲဒါလုံးလုံးဆယ်မှာတိတ်ပြီးတော့အသက်ဆရာမကောင်းမှပါဘူးအဲ့တော့အာဆီယံဘက်ကဘာများရှစ်ဆက်လုပ်နိုင်အောင်မလဲရှင
်အာဆီယံဟာတစ်ထောက်ထိဘုံသဘောတူညီချက်တစ်ခုရပြီးတော့မြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးပြောခဲ့တဲ့ဆိုတာကိုနှိုက်ကပဲအာဆီယံအတွက်တော်လေးကြီးကျယ်တဲ့achievement ဆွမ်းဆောင်မှုတစ်ခုလို့ပြောမလို့ဖြစ်ပါတယ်အဲ့ဒီသူတို့ရဲ့ဘုံသဘောတူညီချက်၅ချက်တည်းမှာကိုအဓိကကြတဲ့နိုင်ငံရေးရောင်းဆောင်တွေဖန်ဆင်းချသူတွေကိုလွှတ်ပေးဖို့ဆိုတာမပါပေမဲ့အဲ့ကျန်တဲ့၄ချက်ရတာကိုပဲအတော်လေးဟုတ်လှပြီလို့အာဆီယံဘက်ကတော့ထင်မှတ်စရာဖြစ်ပါတယ်ဆိုတော့အခုတော့သူတို့ရဲ့လွတ်ထောင်နိုင်တဲ့ကိစ္စဟာဒီဟာတဲ့ပုံပြီးရှင်းမရတော့ဘူးဒါအစွမ်းကုန်ပဲဒါအရစကားနဲ့မီတာကုန်ဖြစ်သွားပြီလို့ပြောရင်ရမယ်ထင်ပါတယ်အာဆီယံအနေနဲ့ကတော့သို့တော်လည်းပဲအာဆီယံအဖွဲ့ဝင်တနိုင်ငံချင်းအနေနဲ့ကတော့မြန်မာနိုင်ငံအပေါ်မှာပူပြီးရောဖိဖိစီစီဖိအားပေးခြင်းနဲ့နိုင်ငံတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့ဒီလိုလဲဒါသူတို့အကျိုးစီးပွားနဲ့ဆက်ဆက်ပြီးတော့ပေးခြင်းနဲ့နိုင်ငံတွေလည်းရှိကြပါလိမ့်စင်ကာပူတို့ဘာတို့ဆိုတော့အဲ့လိုတနိုင်ငံချင်းရဲ့တွန်းအားတွေကတော့ပူပြီးရောရှိလာလိမ့်မယ်ထင်ပါတယ်အဲ့ဒါကိုလည်းစစ်ကောင်စီဘက်ကဘယ်လောက်လက်ခံမလဲဆိုတာကတော့မေခွန်းထုတ်เสียဖြစ်နေပါတယ
်ဆိုတော့အာဆီယံရဲ့မြန်မာအရေးဘုံသဘောတူညီချက်၅ချက်ထွက်လာတော့ဩစတြေးလျနောက်ဥရောပသမဂ္ဂတို့ကကြိုးစားထားပါတယ်ရှင်ဆိုတော့စစ်ကောင်စီဘက်ကဒီအာဆီယံအကြံပြုချက်တွေကိုတောင်မှလက်ခံဖို့တွတ်ဆုပ်တဲ့သဘောကြီးညာချက်မျိုးထွက်လာတော့ဒီအနောက်နိုင်ငံတွေကရောဘာများဆက်လုပ်လို့ရနိုင်ပါအောင်လဲရှင
်အာဆီယံရဲ့ဘုံသဘောတူညီချက်ကိုအနောက်နိုင်ငံတွေကဩဘာပေးတဲ့လက်ခုပ်တန်တွေမဆဲခင်မှာပဲစစ်ကောင်စီကအခုလိုတုံ့ပြန်လိုက်တော့အနောက်နိုင်ငံတွေဘက်ကတော့အတော်လေးအောင်ဆက်ဆက်ဖြစ်သွားလိမ့်မယ်လို့ယူဆပါတယ်ဒါမဲ့လည်းသူတို့ကလည်းအာဆီယံရဲ့အတိုင်းအတာကိုအစကတည်းကကြိုပြီးသိထားပြီးဖြစ်ပါတယ်ဆိုတော့သူတို့ရဲ့ဖိအားပေးမှုကိုတော့သူတို့ဆက်လုပ်လိမ့်မယ်လို့ထင်ပါတယ်သို့တော်လည်းတခုသိထားဖို့ကတော့ဒီအနောက်နိုင်ငံတွေဘယ်နိုင်ငံကမှမြန်မာနိုင်ငံပြည်သူတွေအတွက်မြန်မာနိုင်ငံဒီမိုကရေစီထွန်းအားရေးအတွက်ဒါကိုထိလက်ရောက်ပါဝင်လာမယ်အင်အားသုံးမယ်ဆိုတာတော့မျှော်လင့်လို့မဖြစ်နိုင်တဲ့ကိစ္စပါဒီနိုင်ငံတွေဟာသူတို့နိုင်ငံရဲ့လုံခြုံရေးကိစ္စအားလွှဲရင်တကယ်ကိုထိလက်ရောက်ပါဝင်တာမတွေ့နိုင်ပါဘူးဥပမာပြန်အမေရိကန်ပြည်ထောင်စုဆိုရင်သူတို့နဲ့မကင်းရမကင်းရောင်းဖြစ်တဲ့လက်တင်အမေရိကဗင်နီဇွဲလာကိစ္စတွေမှာတော့မှသူတို့ပါဇက်နဲ့သာပြောတယ်အဲ့ဒီကိုထိလက်ရောက်ဝင်ပြီးတော့ဖြုတ်ချတာစီးရင်အားသုံးတာတွေမရှိပါဘူးထို့နည်းသူတော့ပဲယူကရိန်းမှာလည်းပဲဖြစ်တယ်အပြင်းထန်ကန့်ကွက်ခဲ့တယ်သူတို့ပါဇက်နဲ့ပြောတာဖိအားပေးတာတန်ခတ်တာကလွယ်လို့ဘာမှမလုပ်နိုင်ပါဘူးဆိုတော့မြန်မာနိုင်ငံအတွက်ဒီလိုလှုပ်လာနိုင်မယ်ဆိုတော့အများကြီးအလံဝေးပါတယ်ဒီဟာကိုမျှော်လင့်လို့မရပါဘူးတကယ်တမ်းဒီမိုကရေစီထွန်းကားအောင်လုပ်ဖို့ဆိုတာကတော့ဒါပြည်သူတွေကလုပ်ရမယ့်ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီဆိုတာဟာပြည်ပကိုတင်ပို့လို့ရတဲ့ပြည်ပကတင်သွင်းလို့ရတဲ့ပုဂ္ဂိုလ်မဟုတ်ပါဘူးဆိုတော့ဒါကိုပြည်သူတွေကလည်းနားလည်သဘောပေါက်ထားဖို့လိုမယ်လို့ထင်ပါတယ်အနောက်နိုင်ငံတွေကလည်းစိတ်ပြီးချင်တာထက်ပိုပြီးမျှော်လင့်လို့မရဘူးလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ရှင်အဲ့တော့ဒီမြန်မာအရေးအချက်အသေးကနောက်ဆုံးတော့ဒီဘူရာကတရုတ်ကိုပဲစိုက်တော့မဲ့သဘောများစောင့်နေပါသလားရှင်အကဲ
အသိမှန်ပါတယ်အာဆီယံလောက်ပဲလန်ခင်းထင်နေရသူတို့စဉ်းစားပြီးမှလက်ခံမယ်ပြည်တွင်းတည်ငြိမ်မှုရမှနိုင်ငံအမျိုးသားအကျိုးစီးပွားကိုအခြေခံပြီးလက်ခံမယ်ပြောတာကမှန်တယ်တရုတ်ကဒီလိုပဲပြီးတော့ပြောမှာပါပဲတရုတ်ကတော့အာဆီယံထက်ပိုပြီးသားသူကစီးပွားရေးအကျိုးစီးပွား မဟာဗျူဟာအကျိုးစီးပွားတွေမြန်မာနိုင်ငံထဲမှာအများကြီးရှိနေတဲ့အတွက်ကြောင့်မြန်မာနိုင်ငံထဲကိုသူ့ရဲ့အကျိုးစီးပွားတွေမထိခိုက်အောင်တော့သူကလုပ်မှာဖြစ်ပါတယ်ဆိုတော့အာဆီယံလိုအဲ့လိုအပြောလောင်းနေတဲ့သူညီနေမှာမဟုတ်ပါဘူးသူကတော့ဖြစ်အောင်ဒီကိစ္စသူ့ရဲ့အကျိုးစီးပွားတွေမထိခိုက်အောင်အတွက်မြန်မာနိုင်ငံတည်ငြိမ်မှုရအောင်သူကတော့သူနည်းနဲ့သူကြိုးစားလာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာတရုတ်တင်မကနိုင်ငံသားဒီထောက်ခံတဲ့ဘက်မှပြောရင်ဆိုရင်မြန်မာနိုင်ငံစစ်ကောင်စီကိုရုရှားကလည်းပဲသူရဲ့မဟာဗျူဟာနဲ့စစ်ရေးအကျိုးစီးပွားပေါ့လေလက်နက်ရောင်းဖို့အကျိုးစီးပွားနောက်ဘင်္ဂလားပင်လယ်အိန္ဒိယသမုဒ္ဒရာကမ်းခြေဘက်မှသူကမဟာဗျူဟာစခန်းလူချင်းနာတွေဒီနှစ်ခုနဲ့သူကလည်းပဲမြန်မာစစ်ကောင်စီကိုတော့ဆက်လက်ပြီးတော့အားပေးနေလိမ့်မယ်လို့ယူဆပါတယ်ပြင်းပြင်းထန်ထန်သူရှုတ်ချလာလိမ့်မယ်လို့ယုံကြည်နိုင်စရာအကြောင်းမရှိပါဘူးမသိဘူ
းဟုတ်ကဲ့ဟုတ်ကဲ့ခုနအကြေပြောသွားတဲ့ဟာလေးတခုကိုပြန်တောက်ချင်ပါတယ်ရှင်။အဲ့ဒါကတော့ဒီမိုကရေစီဆိုတာကပြည်ပကနေတင်ပို့လို့လည်းမရဘူး။ဟိုပြည်တွင်းမှာနေပြီးတော့ပြည်ပကနေတင်သွင်းလို့လည်းမရဘူးဆိုပြီးတော့အကြေခုနပြောသွားပါတယ်။ဆိုတော့လက်ရှိပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေကရောဘလောက်ထိခီးကြီးကြောက်လာမလဲရှင်။အချိန်ညာယူရအောင်မလားရှင်အကြေ
ဒီမျိုးကိုဖျားတာလူတို့ကတော့ကြိုက်ချင်မှကြိုက်ပါလိမ့်မယ်ဒါပေမဲ့ဒီမိုကရေစီဆိုတာဟာပြည်ပကတင်သွင်းလို့မရသလိုပြည်ပကမှားယူလို့မရသလိုပြည်တွင်းမှာလည်းပဲအခု22ခုရေထွက်တဲ့ကိစ္စမျိုးတော့မဟုတ်ပါဘူးခင်ဗျာဒါလည်းပဲအရှင်ယူတိစားမဲ့ကိစ္စဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြည်သူတွေကြိုးပမ်းမှုဟာအာမကြာခဏနောက်ပြန်ဆုတ်ဆုတ်သွားတာအများကြီးပါပဲလွတ်လပ်ရေးရပြီးတော့ဒီမိုကရေစီလမ်းစဉ်ကိုကျမပြေခဲ့တယ်ဒါပေမဲ့လည်း7နှစ်လောက်အကြာမှာပဲနောက်ပြန်ဆုတ်သွားတယ်ဆရာနာသိမ့်ပြီးတော့တစ်ခါပြန်တက်လာတယ်တစ်ခါနောက်ပြန်ဆုတ်သွားတယ်အဲ့လိုပဲအတက်အကျအများကြီးရှိပါတယ်ဒီကြိမ်မှာတော့အတော်လေးပြင်းထန်တဲ့ backward step ပေါ့ကြာနောက်ပြန်ဆုတ်သွားတာဖြစ်ပါတယ်ဟိုတုန်းကဒါ one step forward two step back ဆိုပြီးတော့ခြေကိုတလှမ်းတိုးဖို့နောက်နှစ်လှမ်းပြန်ဆုတ်ရတယ်ဆိုတာအခုမြန်မာနိုင်ငံရဲ့ democracy အရေးကြီးရတာကတော့ခြေတလှမ်းတိုးဖို့အရေးကိုနောက်နှစ်လှမ်းသုံးလှမ်းဇက်တိုက်ကြီးဆုတ်နေရသလိုဖြစ်နေပါတယ်ဆိုတော့ပြည်သူတွေကတော့ဂျုံကြည်မှုကတော့မလျှော့ကြဘူးခေါ်ကြ။ဆိုတော့အခုမျိုးဆက်သစ်လူငယ်တွေရဲ့ဒီမိုကရေစီရဲ့ဂျုံကြည်မှုကလည်းပဲဒါဟာ generation လိုက်ဆက်ပြီးတော့ဒီဟာတော့ရှိနေမှာပါ။တချိန်ချိန်မှာတော့ဖြစ်လာပါလိမ့်မယ်။သို့တော်လည်းပဲလောလောဆယ်လက်တွေ့မှာဒီမိုကရေစီလမ်းကြောင်းပေါ်ကိုဥတီတဲ့ခီးကိုပြန်လဲတက်မှတ်အောင်လုပ်ဖို့တော့မှအတော်လေးခက်ရခက်စစ်လုပ်ရလိမ့်မယ်လို့ထင်ပါတယ်မသိဘူး။
ဟုတ်ကဲ့ရှင်အကဲ။အဲ့တော့ဒီအာဆီယံရဲ့မြမအရေးဘုံသဘောတူညီချက်ထဲမှာဆိုလို့ရှိရင်တော်တော်လေးဒါပို့ပေါ်ရော့ရော့ထုတ်ထားတယ်ဆိုပြီးတော့တော်များများကဝီဖန်ကြပါတယ်ရှင်ဒီဖန်ထားတဲ့သူတွေပြန်တို့ရေးလည်းမပါဘူးနောက်ဘလို့အကောင့်ထဲဖော်မလဲအချိန်ကာလသတ်မှတ်ချက်ဆိုတာလည်းမပါဘူးဆိုပြီးတော့ဒါတုံးတက်သူတွေအခွင့်ရေးထုတ်ရှာမှုအဖွဲ့တွေဘက်ကအထူးသဖြင့်ဝီဖန်ကြပါတယ်အန်ကဲဆိုတော့စစ်ကောင်စီဘက်ကလည်းအာဆီယံစည်းဝေးသွားတက်တဲ့ဧပြီလ24ရက်နေ့ကလေးကဒီအာဆီယံဘုံသဘောတူညီချက်ကထွက်ခဲ့တာပါဆိုတော့သူတို့ကသူတို့သဘောထားထုတ်ဖို့ရအတွက်26ရက်နေ့မှာထုတ်တာပေါ့နော်ဟုတ်ကဲ့ဆိုတော့ခါတော့ဘာဖြစ်လို့ဒီလိုအချိန်ယူပြီးတော့မှသဘောထားထုတ်ပြန်ရတာပါလဲရှင်ဒါရက်စကားနဲ့ပြောရင်တော့သူတို့ဘက်ကလည်းဒီစစ်ဆက်ဆွေးနွေးရေးကိုဈေးကန်ကျင်နေဆိုတော့သဘောများဖြစ်နေပါသလားရှင
်အဲ့ဒါလည်းဖြစ်နိုင်ပါတယ်နောက်စဉ်းစားမိရတခုကတော့စစ်ကောင်စီရဲ့နောက်ွယ်မှာကျူးဆွဲတဲ့လူရှိလေသလားဘူဂျုံမှုကြီးမင်းအောင်ဟန်ဟာသူတယောက်ထဲနဲ့ဆုံးဖြတ်ပိုင်ခွင့်ရှိသလားမဆုံးဖြတ်ရဲလို့လားသတ်သဖြင့်အဲ့ဒီမှာတကယ်တော့ဒီကိစ္စကိုပြောမယ်ဆိုရင်အာဆီယံထိသီးတွေနဲ့တွေ့ကြတဲ့ကခေါင်းဆောင်တွေနဲ့တွေ့ကြတာပြောခဲ့လို့ရတာပဲခင်ဗျားတို့ပြောတာကိုကျွန်တော်စဉ်းစားပါမယ်ကျွန်တော်တိုင်းပြည်မှာပြည်ရင်းအခြေအနေဘယ်လောက်ညီသက်မှုရှိလဲဆိုတာစဉ်းစားပြီးမှကျွန်တော်လက်ခံနိုင်မယ့်ကိစ္စဖြစ်ပါတယ်ခင်ဗျာသူပြောခဲ့လို့ရတဲ့ကိစ္စပါဒီကိစ္စဟာဒါပေမဲ့သူအဲ့ဒီကမပြောခဲ့ဘဲနဲ့ပြန်လာတဲ့အချိန်ယူရဆိုတော့သူဟာတခြားသူနောက်ွယ်မှာရှိတဲ့ပုဂ္ဂိုလ်တွေရဲ့ဩဇာကိုခံယူရလေသလားသူရင်းမဟုတ်ရဲ့ကောင်စီဝင်နေတဲ့အကလုံးနှိမ့်နှိုင်းပြီးမှဒီလိုထုတ်ပြန်သလားဆိုတာကတော့စဉ်းစားစရာဖြစ်ပါတယ်မသိဘူ
းဟုတ်ကဲ့အကဲအဲ့တော့ဒီ CRPH ပေါ့နော်ပြည်တော်စုလွတ်တော်ကိုစားပြုကော်မတီနောက်တစ်ခုကလည်းဒါအမျိုးသားညီညွတ်ရေးအစိုးရ NUG တို့ဘက်ကလည်းဒီပေါ်မှာဟိုသူတို့ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကတော့ဟိုအတော်လေးဝေဖန်ထားပါတယ်ဒီအာဆီယံသဘောတူညီချက်အပေါ်မှာဒါပေမဲ့ဒေါက်တာရဲ့ဒေါက်တာဆဆာကတော့အာဆီယံသဘောတူညီချက်မထွက်ခင်လေးမှာပဲဒီအာဆီယံဘက်ကဟာဒီထုတ်ပြန်တဲ့ဟာဒီကိုကြိုးဆိုတယ်ဆိုတော့သဘောမျိုးလည်းထုတ်ထားပါတယ်ဆိုတော့ဒီဘက်ကရောဟိုအခုလိုအခြေအနေမှာဘာဆက်လုပ်လို့ရနိုင်ပါသလဲရှင့်အက
ဲဟုတ်ကဲ့ NUG ဘက်ကဒေါက်တာဆဆာတို့ဒေါ်စင်မောင်တို့ပြောတာသဘာဝကျပါတယ် ။ဘာကြောင့်လဲဆိုတော့အာဆီယံရဲ့ဘုံသဘောတူညီချက်ထဲမှာဆုတ်ချစရာလည်းပါတယ်။အဲ့ဒါကိုသူတို့ဆုတ်ချတယ်။ကျူစွတဲ့အခက်လည်းပါတယ်။အဲ့ဒါကိုသူတို့ကျူစွတယ်။ဒါရှင်းနေရပဲ။ဒါမှန်ပါတယ်သူတို့ပြောတာတွေက။နောက်ဆုံးနေ့မှာဒီပြဿနာကိုဖြေရှင်းဖို့ကတော့စဉ်းစားဆွေးနွေးပြီးတော့ဖြေရှင်းရမယ်ဆိုတာဒေါက်တာစီမောင်ကိုရင်လည်းပဲအင်တာမန်ကန်ဆိုတော့ထောက်ပြထားပါတယ်။ဆိုတော့တကယ်ကြမ်းနဲ့ပတ်သက်ပြီးတော့ကျွန်တော်ဝေဖန်စရာဘာမှမရှိပါဘူးတကယ်တမ်းတန်းသူစစ်ဆက်ဆွေးနွေးခွင့်ရမယ်ဆိုရင်တော့သူတို့ဘက်ကလည်းပဲဒါကိုတုံ့နှင်းနေလိမ့်မယ်မဟုတ်ပါဘူးဒါကိုသူတို့ကြိုးစားမှသာဖြစ်ပါတယ်တကယ်တော့လောလောဆယ်မှာကျွန်တော်ပြောခဲ့တဲ့ဒီဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်တက်ခွင့်ရဖို့အရေးဟာဒီပင်လင်းစစ်ဆက်ညှိနှိုင်းမှသာလျှင်ရနိုင်မယ့်ကိစ္စလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဘူဒူညာရင်တင်ဆက်နေတဲ့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးကိုရန်နိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
။ဂူဘာဗီယိုရဲ့အားကစားခဏမှာတော့အင်္ဂလန်လိဂ်ဖလာနောက်ဆုံးဖိုင်နယ်နဲ့ယောဘတ်လွှာကဘောလုံးသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အင်္ဂလန်ကကာရာဘောဖလားလို့ခေါ်တဲ့လိဖလားနောက်ဆုံးဖိုင်နယ်ကိုတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့ကြပါဗျ။ဒီနေ့မှာတော့မန်ချက်စတာစီးတီးနဲ့တော်တနမ်တို့ဘောလုခဲ့ကြတာပါ။ဝမ်ဘလီမှာကစားခဲ့တဲ့ဒီဖိုင်နယ်ပွဲကိုပရိသတ်8000လောက်ကိုလည်းကြီးကွင်ပေးခဲ့တာကြောင့်ဗြိတိန်မှာတော့ဒါဟာကိုဗစ် -19 ကာယောဂါစတင်ဖြစ်ခဲ့ခြင်းကစပြီးတော့ပရိသတ်တွေအများဆုံးကြီးတဲ့ပွဲလို့ပြောရမှာဖြစ်ပါတယ်။ဒီပွဲကိုခွဲမှပြန်ပြီးတော့ကြီးကွင်ရတဲ့အတွက်ပရိသတ်တွေကလည်းစိတ်လုံရှားနေကြပါဗျ။
Oh, fantastic. Love it. Absolutely love it.
ကျွန်တော်တော့သဘောကျပါတယ်။ကွင်းထဲကိုရောက်ချင်နေပြီ။ဘောလုံးသမားတွေလည်းအဲ့ဒီလိုပဲထင်ပါတယ
်။
ပရိသတ်တွေကိုကွင်းထဲမှာပြင်ပြင်းချင်းပါပါ။ကွင်းထဲမှာတော့ဘယ်လိုနေမလဲမသိဘူး။ဒါပေမဲ့ကျွန်တော်တို့ကွင်းထဲမှာပြန်ကြည့်မှဖြစ်တဲ့အတွက်စိတ်လုံရှားနေပါတယ်
။ဒီပွဲမှာတော့ Man City အသင်းကပွဲချိန်တော်တော်များများမှာ Spurs ကိုဖိအားစားပြီးအချင်းချင်းဂိုးသွင်းခဲ့ပေမဲ့ Spurs ဂိုးသမား Lawrence နဲ့နောက်တန်းတွေကာကွယ်နိုင်ခဲ့သလို Spurs ဘက်ကလိုဆောဆူကန်သွင်းတာကိုလည်းမက်ဆီဒီကိုသမားကာကွယ်ခဲ့လို့တော်တော်နဲ့ဂိုးမရခဲ့ပါဘူးဒီပွဲရဲ့တလုံးတည်းသောအဆုံးဖြတ်အနိုင်ဂိုးကိုတော့ဒုတိယပိုင်းပြီးကနီးပွဲချိန်87မိနစ်အရောက်မှာမက်ဆီဒီနောက်တန်းလူလပေါ့ကခေါင်းတိုက်သွင်းခဲ့လို့နောက်ဆုံးမှာမက်ဆီဒီကတကောဂိုးမရှိနဲ့နိုင်ပြီးတော့ကာရာဘောဖလားကိုဘိုးဆွဲသွားခဲ့ပါတယ်အခုလိုနိုင်ရတဲ့ပုံမှာမက်ဆီဒီနီးပြဂေါ်ဒီယိုလာကတော
့ I'm so delighted yeah for the guys and I have a thought for the guys who didn't play
ကျွန်တော်အရင်ကျေနပ်မိပါတယ်ဟုတ်ပါတယ်ကစားလိုက်ရတဲ့သူတွေအတွက်တကယ်ကိုကျေနပ်ပါတယ်မကစားလိုက်ရတဲ့သူတွေအတွက်လည်းတွေးမိပါတယ်သူတို့အနေနဲ့ဒီပွဲကစားခွင့်ရသင့်ပေမဲ့ကံမကောင်းစွာနဲ့ပဲတချို့ကမကစားနိုင်လိုက်ပါဘူးဖာရန်ဒီညိုနဲ့အဂွေရိုတို့ဟာဒီပြိုင်ပွဲမှာတခြားလူတွေထက်စူဖလာပိုရထားပြီးတော့လေးချိန်ဇက်တိုက်ရထားတာပါအထူးသဖြင့်ကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့တဲ့အတွက်ထိုက်ထိုက်တန်တန်နိုင်ခဲ့တာဖြစ်ပါတယ်။ဒီညကတော့ကျွန်တော်တို့ပရိသတ်တွေအတွက်ရောကျွန်တော်တို့အတွက်ပါပြောစရာပါ
။မက်ဆီဒီဟာဒီပွဲနိုင်လိုက်တဲ့အတွက်ကာရာဘောဖလားကို၄နှစ်ဇက်တိုက်ဘူးဆွဲပြီးတော့လီဗာပူးအသင်းရဲ့စံချိန်နဲ့ညီသွားခဲ့သလိုလီဗာပူးနဲ့အတူလိဖလားကို၈ချိန်ဘူးဆွဲပြီးအများဆုံးဘူးဆွဲတဲ့စံချိန်ကိုလည်းမှီသွားခဲ့ပါတယ်ခင်ဗျာ။မန်စီးတီးကလိဂ်ဖလားကိုနိုင်သွားတဲ့အတွက်ဒီဘောလုံးရာသီမှာဖလားတစ်လုံးရသွားတဲ့အချိန်ထဲမှာပဲတစ်ဖက်ကဒီတစ်ဖက်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့အမပေးစရာမှာဒုတိယနေရာကလိုက်နေတဲ့မန်ချက်စတာယူနိုက်တက်ကလီးဒ်ယူနိုက်တက်နဲ့ဂိုးမရှိသေးကြသွားတာကြောင့်ငါးပွဲပဲကျန်တော့တဲ့အချိန်မှာဇယားထိပ်ကမန်စီးတီးနဲ့ဆယ်မှတ်ပြတ်သွားပါတယ်။ဒါကြောင့်မန်စီးတီးအသင်းဟာပရီးမီးယားလိဂ်မှာလည်းချန်ပီယံဖြစ်ဖို့ပိုပြီးတော့နှီးဆက်လာပြီဖြစ်ပါတယ်။ဒီဘက်မှာအာဆနယ်ကအေဗာတန်ကိုတကူးကိုမရှိနဲ့ရှုံးသလိုLiverpool ကလည်း Newcastle ကိုတကောစီတည်ကြတာကြောင့်အဆင့်6မှာရောက်နေပါတယ်။ Chelsea ကတော့ West Ham ကိုတကောကိုမရှိနဲ့နိုင်လို့အဆင့်4နေရာမှာရှိနေပါတယ်။ဒီတစ်ပတ်မှာတော့ Europa Super League ပြိုင်ပွဲကိုဝင်ဖို့လှုပ်ခဲ့ကြတဲ့အသင်းကြီးတွေက Manchester United, Liverpool နဲ့ Arsenal ပရိသတ်တွေကကွင်းမှာဆန္ဒတွေပြခဲ့ကြပါတယ်။မယူပရိသတ်ရာပေါင်းများစွာက Old Trafford ကွင်းပြင်မှာစုဝေးပြီးတော့အသင်းပိုင်ရှင်ဂလေးစားမိသားစုကိုအလိုမရှိသောစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဒါပြင်စနေနေ့ကလည်း Liverpool ပရိသတ်တချို့က Entry ကွင်းပြင်ပမှာဆန္ဒပြခဲ့ကြသလိုဒီမတိုင်ခင်တောက်ချာနေ့ကလည်း Arsenal ပရိသတ်တွေထောင်ထဲချီပြီးတော့
Emirates ကအပြင်ဘက်မှာအသင်းပိုင်ရှင်ကိုဆန္ဒပြခဲ့ကြပါတယ်
He needs to get out because he's shown he's not a man of integrity. He's not a man of honor.
ဒီဟာတိတ်ခါရှိတဲ့လူမဟုတ်တဲ့အတွက်အသင်းကနေထွက်သွားဖို့လိုပါတယ်။တကယ်ကိုတိတ်ခါမရှိတဲ့လူပါ။သူ့ယင်ထဲမှာအာဆင်နယ်ဆိုတာမရှိပါဘူး။အသင်းရဲ့ပွဲတွေကိုလည်းမလာပါဘူး။ကျွန်တော်ကဆန္ဒပြလေးရှိတဲ့သူတော့မဟုတ်ပါဘူး။ဒါပေမဲ့ဒါကမှားနေပါတယ်။ကရွန်ကီအနေနဲ့သိဖို့လိုတာကတော့ကျွန်တော်ကအသက်20ကျော်မဟုတ်တော့ပါဘူးအတွေ့အကြုံရှိပြီးအရာရာကိုချင့်ချိန်စဉ်းစားနိုင်တဲ့သူတစ်ယောက်ပါသူတို့လုံနေတိုင်းနဲ့ပတ်သက်ပြီးကျွန်တော်လိုလူကြီးပိုင်းတစ်ယောက်ကတော့ဒေါသထွက်တယ်ဆိုရင်စဉ်းစားကြည့်အောင်လေဒီမှာရှိတဲ့ကျန်တဲ့လူတွေဘယ်လောက်ထိဒေါသထွက်နေကြမလဲဆိုတာဒါကတကယ်အမှားကြီးပ
ါအခုလိုအာဆနယ်ပရိသတ်တွေဆန္ဒပြနေတဲ့အချိန်ထဲမှာပဲအင်တာနက်အွန်လိုင်းကနေသတင်းတွေထုတ်လွှင့်ရောင်းချနေတဲ့ဒီ Sweden ခြေစိုက် Spotify ကုမ္ပဏီအကြီးကဲ Daniel Ek ကလည်းအာဆနယ်အသင်းကိုဝယ်ဖို့အတွက်စိတ်ဝင်စားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်အချိန်ထဲမှာပဲဒီ season ကိုအာဆနယ်ကစားသမားဟောင်းကြီးတွေဖြစ်တဲ့ Dennis Bergkamp, Vieira နဲ့ Henry တို့ကလည်းပူးပေါင်းလိုက်ပါတယ်အာဆနယ်အသင်းပိုင်ရှင် Conky ကတော့သူ့အနေနဲ့အသင်းကိုရောင်းချဖို့ဆန္ဒမရှိဘူးလို့သူရဲ့သားဖြစ်သူ George ကအာဆနယ်ပရိသတ်တွေကိုပြောကြားထားပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ Manchester United အသင်းက Ivory Coast နောက်တန်းလူ Eric Bailly ကို2024အထိစားကြုပ်သက်တမ်းထိုးလိုက်ပါတယ်။ Bailly ဟာဒဏ်ရာရီနဲ့ရုန်းကန်နေရပေမဲ့သူ့အနေနဲ့မယူမှကစားရတာပျော်ပြီးတော့အခုလိုစားကြုပ်သက်တမ်းထိုးနိုင်လိုက်တဲ့အတွက်ဝမ်းသာတယ်ဆိုပြီးတော့လည်းပြောပါတယ်ဒီနေ့မှာပဲ AC Milan အသင်းမှာကစားနေတဲ့ Sweden တိုက်စစ်မှူး Zlatan Ibrahimovic ကို Sweden နိုင်ငံကလောင်းကစားကုမ္ပဏီမှစီးပွားရေးရအကျိုးစီးပွားတွေပါဝင်ပတ်သက်မှုရှိတယ်ဆိုတာတွေကြောင့် UEFA ဥရောပဘောလုံးအဖွဲ့ချုပ်ကစုံစမ်းစစ်ဆေးမှုလုပ်နေပါတယ်။ဥရောပဘောလုံးအဖွဲ့ချုပ်ရဲ့စီးမျဉ်းစည်းကမ်းတွေအရကစားသမားတဦးအနေနဲ့လောင်းကစားကိစ္စတွေမှာပါဝင်ပတ်သက်မှုမရှိရဘူးလို့ပြဋ္ဌာန်းထားတယ်ဆိုတာကိုသင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။
ကိုရန်နိုင်ရဲ့အပတ်စဉ်အားကစားသတင်းလောက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်ခင်ဗျာမြန်မာနိုင်ငံကြက်တက်ဖြည့်ရှင်ရေးအပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေမစခင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ထိန်းသိမ်းခံနိုင်ငံရေးကျင်းသားတွေအားလုံးကိုထွင်းချက်မရှိပြန်လွှတ်ပေးရမယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပြည်တော်စုဝန်ကြီးချုပ်မန်ဝင်းခန်တန်းကဧပြီလ28ရက်နေ့စွဲနဲ့လက်မှတ်ရေးထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာပြည်တွင်းရေးအတွက်အဓိကကဏ္ဍမှာပါဝင်ပတ်သက်သူတွေအချင်းချင်းအပြုသဘောဆောင်တဲ့ဆွေးနွေးညီနိုင်မှုတွေဖြစ်စေလိုတဲ့အာဆီယံရဲ့ဆန္ဒကိုအတိအမှတ်ပြုပါရဲဆိုပြီးဆွေးနွေးဖို့အတွက်အဓိကကြိုတင်လိုအပ်ချက်ကဘာဆိုတာအာဆီယံကိုတိုက်ရိုက်တုံ့ပြန်ပြောဆိုလိုက်တဲ့သဘောပါပဲ NUG ရဲ့ဒီသဘောထားနဲ့ပတ်သက်ပြီးအာဆီယံဘက်ကပြန်ပြီးတော့တုံ့ပြန်ပြောဆိုတာတခုခုထွက်မလာသေးပါဘူးမြန်မာနိုင်ငံမှာဆန္ဒပြဖို့တွေပေါ်ကြမ်းဖက်နေနေတာကိုတုံ့ပြန်တဲ့အနေနဲ့စေအုပ်ချုပ်ရေးကောင်စီပိုင်ရေနံနဲ့သဘောတောင်းရေးတူဖော်ရေးစွမ်းအင်ကုမ္ပဏီတွေရဲ့ဝင်ငွေကိုပိတ်ဆို့တာအပါအဝင်အရေးယူမှုတွေထပ်ပြီးထားမှတ်ဖို့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ရက်စလုံးကအထက်လွှတ်တော်အမတ်တစုကအမေရိကန်အစိုးရကိုတိုက်တွန်းလိုက်ပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကတန်းဖက်ပစ်ခတ်ဖြိုခွဲလို့တည်ဆုံသူအရေးအတွက်နဲ့ပတ်သက်ပြီးနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်တဲ့955ရောက်ဆိုတာဟာမှန်ကန်မှုမရှိဘဲဖောင်းပွနေတယ်လို့စစ်ကောင်စီရဲ့သတင်းဌာနကပြောပါတယ်။တကယ်တမ်းတည်ဆုံသူအယောက်240ဖြစ်ပြီးအဲ့ဒီတူဦးချင်းရဲ့မှုကင်းပြက်တွေကိုအသေးစိတ်မှတ်တမ်းယူထားတယ်လို့လည်းစစ်ကောင်စီကပြောပါတယ်။ABB ပြောခွင့်ရသူကတော့သူတို့စီးရင်ဟာမိသားစုဝင်တွေရဲ့အတီးပြူးချက်ရက်ွက်ကြီးရွာရဲ့အတီးပြူးချက်တွေနဲ့ကောက်ယူထားတာဖြစ်တယ်လို့တေဆုံးသူတူးချင်းရဲ့ဖြစ်ရမှတ်တမ်းတွေကိုလည်းပြုစုထားတယ်လို့ဆိုပါတယ်။ဒါ့အပြင်ဗီဒီယိုနဲ့ဓာတ်ပုံသက်တွေအထောက်ထားတွေပါရှိထားတယ်လို့ ABB ပြောခွင့်ရကတုံ့ပြန်ပြောဆိုပါတယ်။စစ်ကောင်စီတပ်တွေကအင်အားသုံးဖြိုခွင်းတဲ့ကြားကပဲမြန်မာနိုင်ငံတော်ဝန်ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့မြို့အလိုက်ပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်။မန္တလေးမှာចောင်းသားစုပေါင်းသပိတ်ကိုစစ်ကောင်စီတပ်တွေကအင်အားသုံးဖြိုခွဲဖမ်းဆီးတာကြောင့်ចောင်းသားတချို့ဖမ်းဆန်ရပါတယ်။ဒေသပေါင်းစုမှာလျှက်တပိတ်၊လူမဲတပိတ်၊ပျောက်ကြားတပိတ်၊အာယုံဦးတပိတ်၊ညာတပိတ်၊စေးနီတပိတ်တွေလုကြပါတယ်။ဒါအပြင်စစ်ကောင်စီကိုညွန်ကြားသမျှမလိုက်နာဘူးဆိုတဲ့ဘူးတပိတ်ဆိုတာကိုလည်းပဲဆင်နွှဲခဲ့ကြပါတယ်ခင်ဗျာ။ဗိုလ်ဒုညအတွက်သတင်းအကျဉ်းချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညတန်လွင်အစီအစဉ်တွေထုတ်လို့ရမှုကမဆုမွန်ပါ။တပ်ဖိုင်းအင်ဂျင်နီယာကချော့စတန်မော့ဖြစ်ပါတယ်။ဖီလ်မာဘိုင်းရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 48နဲ့လိုင်းလမ်မီတာ190 kHz 1953တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of